Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2024ခုနှစ်ဒီဇင်ဘာလ3ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့ line meter 19 line meter 25 line meter 30တို့အပြင်စနစ်တင်းတွေမှာ line meter 190တို့ကနေနားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝလိုင်ကဆောင်ရွက်ပေးသွားမှာပ
ါကျွန်တော်ကဇောင်းမိုးကြပါခင်ဗျာဒီကနေ့သတင်းတွေကိုကိုဇောင်းဝလိုင်နဲ့အတူတင်ပြပေးမှာပါသတင်းတွေမှာဆိုရင် Israel နဲ့စစ်ပွဲပြီးဆုံးချိန်ဂါဇာကမ်းမြောင်ဒေသကိုအုပ်ချုပ်မဲ့အစီအစဉ်ကို Father နဲ့ Hamas နှစ်ဖွဲ့စလုံးကသဘောတူညီမှုရဖို့နှိစ္စနေပြီလို့ဆိုပါတယ် American တာမဏိလုပ်ငန်း USD ကုမ္ပဏီကို Japan Nippon Steel ကဝယ်မဲ့အစီအစဉ်ကိုတားမြစ်သွားမယ်လို့ရွေးကောက်ခံသမ္မတ Donald Trump ကပြောပါတယ်အိန္ဒိယနိုင်ငံပြီးခဲ့တဲ့သတင်းပတ်တဲ့စံချိန်တင်ဖမ်းမိတဲ့မြန်မာနိုင်ငံဘက်ကစိတ်ကြစည်တွေတည်ဆောင်လာတဲ့ဆက်လီဟာ Starlink ကိုအသုံးပြုခဲ့တဲ့အတွက်အချက်လက်အသေးစိတ်ရယူဖို့ကြိုးပမ်းနေတဲ့အကြောင်းအိန္ဒိယအာဏာပိုင်တွေကပြောပါတယ်။အဲဒီလိုသတင်းတွေကိုဦးစားတင်ပြပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေတင်ဆက်ပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့ရခိုင်ပြည်နယ်တောင်ကုန်းမြို့မှာစစ်ကောင်စီကဘုံကျဲခဲ့တဲ့အတွက်အရသားတချို့သေဆုံးခဲ့ရပါတယ်။အိန
္ဒိယကစစ်ကောင်စီလေကြောင်းကနေပြီးတော့ဘုံကျဲသွားတယ်
ရင်ပြပုချက်အပြည့်အစုံကိုနားဆင်ကြရပါမယ်။အဲ့နောက်ပိုင်းမှာလည်းတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ကပြည်သူတွေစားဝတ်နေရအခက်ကြုံနေရတဲ့အကြောင်းနောက်စစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ဖဲခုံမြို့မှာအရသားတွေတေဆုံတန်ရရခဲ့တာနဲ့ထိုင်းကနေမြန်မာဘက်ဆက်သွယ်ထားတဲ့တရားမဝင်အင်တာနက်ကေဘယ်လိုင်းတွေကိုထိုင်းအာဏာပိုင်တွေကဖျက်တောက်လိုက်တာစတဲ့သတင်းပြပုချက်တွေနားဆင်ကြပါမယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုစောမိုးကျော်နဲ့အတူကျွန်တော်ဇော်ဝင်လိုင်းတို့ကတင်ပြကြမှာပါခင်ဗျာ။
အစ္စရယ်နဲ့စစ်ပွဲပြီးဆုံးချိန်ဂါဇာကမ်းမြောင်ဒေသကိုအုပ်ချုပ်မဲ့အစီအစဉ်ကို Fatah နဲ့ Hamas နှစ်ဖွဲ့စလုံးသဘောတူညီမှုရရှိဖို့နှိစ္စနေပြီလို့ပါလက်စတိုင်းအစိုးရဘက်ကဒီကနေ့ပြောဆိုပါတယ်။ဒီအစီအစဉ်မှာအစ္စရယ်သိမ်းပိုက်ထားတဲ့ဂျော်ဒန်မြေအနောက်ဘက်ကမ်းဒေသတချို့ကိုအုပ်ချုပ်နေတဲ့ Fatah နဲ့ဂါဇာကမ်းမြောင်ဒေသကို2009ခုနှစ်ကတည်းကထိန်းချုပ်ထားတဲ့ Hamas နှစ်ဖွဲ့တို့ပူးပေါင်းပြီးဂါဇာကမ်းမြောင်ဒေသကိုအုပ်ချုပ်မဲ့အုပ်ချုပ်ရေးအဖွဲ့အဖြစ်နိုင်ငံရေးအရာလွတ်လပ်သူ15ဦးပါဝင်တဲ့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းမှဖြစ်ပါတယ်။ဒီအစီအစဉ်ဟာ Israel နဲ့အပြစ်ကရစေးသဘောတူညီမှုရရှိပြီးနောက်လှုပ်ဆောင်မှုဖြစ်တယ်လို့ Palestine တာဝန်ရှိသူတွေကပြောပါတယ်။ဂါဇာကမ်းမြောင်ဒေသမှာတိုက်ပွဲတွေရပ်တန့်ဖို့ရည်ရွယ်တဲ့ American, Egypt, Qatar နိုင်ငံတွေရဲ့ကြောင်ဝင်စစ်ဆန်မှုတွေလာပေါင်းများစွာဖြစ်ပေါ်ခဲ့ပေမဲ့ Israel နဲ့ Hamas တို့အကြသဘောတူညီချက်ကုတ္တတိမရသေးပါဘူး။ American နဲ့အခြားနိုင်ငံတွေကတာဝန်ရှိသူတွေကတော့ Israel နဲ့ Hezbollah တို့အကြအပြစ်ခတ်ရဖို့သဘောတူညီချက်ရသွားတာဟာ Israel နဲ့ Hamas ကြားအပြစ်ခတ်ရစဲရေးဟုပါတွန်းအားဖြစ်နိုင်တယ်လို့မျှော်လင့်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကပြောဆိုခဲ့ပါတယ
်။ NATO အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးအစည်းအဝေးကို Belgium နိုင်ငံ Brussels မြို့မှာဒီကနေ့အင်္ဂါနေ့မှာစတင်လိုက်ပြီးရုရှားရဲ့ကျူးကျော်မှုကိုယူကရိန်းအနေနဲ့ကုဘာသာဆက်လက်ခုခံသွားနိုင်အောင်ကူညီရေးဦးစားပေးဆွေးနွေးကြဖို့ရှိနေပါတယ်။အမေရိကန်နဲ့ဂျာမနီတို့ရဲ့အထောက်ပံ့အသစ်တွေအပါအဝင်နောက်ထပ်ဒေါ်လာတန်ရာပေါင်းများစွာယူကရိန်းကိုစစ်ရေးအကူအညီတွေပေးဖို့ NATO အနေနဲ့ထပ်မံကတိပြုထားပါတယ်။ယူကရိန်းကိုစစ်ရေးအကူအညီတွေဆက်ပေးနိုင်ဖို့ဟာအလွန်အရေးပါတဲ့လုံငန်းတာဝန်တရားဖြစ်တယ်လို့ NATO အကြီးအကဲ Matt Rook ကအင်္ဂါနေ့မှာပဲသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။နေ့ရက်ကြအစည်းအဝေးမှာ NATO Ukraine Council အစည်းအဝေးပါဝင်မှာဖြစ်ပါတယ်။ယူကရိန်းကို NATO အဖွဲ့ဝင်အဖြစ်လက်ခံဖို့ယူကရိန်းခေါင်းဆောင်တွေကတိုက်တွန်းနေပါတယ်။ NATO တာဝန်ရှိသူတွေကတော့ယူကရိန်းကိုအနာဂတ်မှာအဖွဲ့ဝင်အဖြစ်လက်ခံနိုင်ပေမဲ့ရုရှားနဲ့စစ်ဖြစ်နေစဉ်အတွင်းမှာတော့အဖွဲ့ဝင်မဖြစ်နိုင်သေးဘူးလို့ပြောဆိုထားပါတယ်ခင်ဗျာ။
American တာမဏိလုပ်ငန်း USD ကုမ္ပဏီကို Japan Nippon Steel ကုမ္ပဏီကဝယ်ယူမဲ့အစီအစဉ်ကိုတားမြစ်သွားမယ်လို့ရွေးကောက်ခံသမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။တချိန်ကအလွန်အောင်မြင်ခဲ့တဲ့ American တာမဏိလုပ်ငန်းကိုနိုင်ငံခြားကုမ္ပဏီတစ်ခုကဝယ်ယူတာကိုသူ့အနေနဲ့စန့်ကျင်တယ်လို့ Trump ကသူ့ကိုယ်ပိုင် True လူမှုကွန်ရက်မှာမနေ့တုန်းကပဲရေးသားဖော်ပြခဲ့ပါတယ်။အထူးခံစားခွင့်တွေသွင်းကုန်ခွန်တွေတိုးမြင့်ကောက်ခံမဲ့အစီအစဉ်တွေကို USD ကုမ္ပဏီလုပ်ငန်းတွေပြန်ပြီးအားကောင်းလာအောင်လုပ်မယ်လို့ပြောဆိုထားပါတယ်။ Pennsylvania ပြည်နယ် Mon Valley အခြေဆိုင် USD ကုမ္ပဏီကတော့ယင်းနှစ်မြောက်နံငွေအလုံးအလောက်ရရှိဖို့အတွက်ဂျပန်ကုမ္ပဏီရဲ့ပါဝင်ပတ်သက်မှုလိုအပ်တယ်လို့ပြောဆိုထားပါတယ်။ Trump ရဲ့ပြောဆိုချက်ထွက်ပေါ်အပြီးမှာပဲယင်းနှစ်မြောက်နံမှုဟာ USD ကုမ္ပဏီကိုကာကွယ်ဖို့နဲ့ကြီးထွားဖို့အတွက်သာယူရကြောင်း Nippon Steel ကုမ္ပဏီကပြောဆိုပါတယ်။ American ကုန်ထုတ်လုပ်ငန်းပြည်တွင်းကုန်စည်ဖြန့်ချိမှုနဲ့အမျိုးသားလုံခြုံရေးအားကောင်းစေဖို့ဖြစ်တယ်လို့ပြောဆိုပါတယ်။ဒေါ်လာ 1.8 ဘီလီယံထက်မလျော့ပဲယင်းနှစ်မြောက်နံမှုလုံးမှာဖြစ်တဲ့အပြင်အစိမ့်မြင့်နည်းပညာတွေနဲ့အမေရိကန်တန်မဏိလုံသားတွေရဲ့အလုတ်ကံရရှိဖို့အတွက်အထောက်ပံ့ဖြစ်စေနိုင်တယ်လို့ Nippon ကုမ္ပဏီကပြောဆိုထားပါတယ်။ Nippon Steel ကုမ္ပဏီရဲ့အစီအစဉ်ကိုသမ္မတဂျိုးဘိုင်ဒန်တက်တာမကုံဆုံးခင်အပိသက်လုပ်ဖို့လိုလားနေပေမဲ့လည်းသမ္မတဘိုင်ဒန်ကိုယ်တိုင်က USD ကုမ္ပဏီနိုင်ငံခြားကဝယ်ယူတာကိုစန့်ကျင်နေပါတယ်
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတားဖြစ်သူဟန်တာဘိုင်ဒန်ကိုလွှင့်ရေးချမ်းသာခွင့်ပြုလိုက်ပြီးနောက်တည့်ရမှာပဲသမ္မတတာဝန်တက်တာမကုံမီနောက်ထပ်လွှင့်ရင်းခွင့်နဲ့တက်ညာခွင့်နဲ့ကြီးညာဖို့ရှိကြောင်းအင်ဗျူရောကပြောလိုက်ပါတယ်။လွှင့်ရင်းတက်ညာခွင့်ပေးမဲ့အစီအစဉ်ကိုသမ္မတဘိုင်ဒန်အလေးနဲ့စဉ်းစားနေတယ်လို့လည်းအင်ဗျူရောပြောခွင့်ရကရင်ဂျင်ပီယဲကမနေ့ကပဲသတင်းတော့ဒီကိုပြောလိုက်တာဖြစ်ပါတယ်။ကြီးညာမဲ့အချိန်တိကျမပြောနိုင်ပေမဲ့သမ္မတတက်တန်းအဆုံးမတတ်မီနောက်ထပ်ထုတ်ပြန်မှုရှိတယ်လို့လည်းပြောပါတယ်။သမ္မတဘိုင်ဒန်ရဲ့တားဖြစ်သူဟန်တာကတော့လက်နက်နဲ့အခွန်ရှောင်မှုပြည်တော်စုအဆင့်ရာဇဝမှုတွေအတွက်ဒီလာထဲမှာစီရင်ချက်ချမှတ်ခံရမှာဖြစ်ပြီးထောင်တန်းနှစ်နဲ့ချီကြခံရလိမ့်မယ်လို့ခန့်မှန်းရပါတယ်အသက်54နှစ်အရွယ်သားဖြစ်သူဟန်တာဟာချင်းနေတယောက်ဖြစ်ပြီးကိုကင်းမူရစ်ဆေးဆွဲဘူးသူအဖြစ်ပြဿနာတွေကြုံခဲ့ဘူးသူတူလည်းဖြစ်ပါတယ်အရင်ကသားဖြစ်သူကိုသမရအမိတ်နဲ့လူငယ်ခွင့်ပေးမှာမဟုတ်ကြောင်းပြောဆိုထားပေမဲ့နိုင်ငံရေးအရအေးအေးခံရတာဆိုပြီးသမရဘိုင်ဒန်ကလူငယ်ခွင့်ကြေညာရမှာပြောဆိုခဲ့ပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်ဇ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA အင်္ဂါနေ့ညဘက်အတန်လွင့်အစီအစဉ်တွေပါသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တဲ့စံချိန်တင်ဖမ်းမိခဲ့တဲ့မြန်မာနိုင်ငံဘက်ကစိတ်ကြွစေးသဲဆောင်လာသူတွေဟာရေချောင်းလမ်းအတွက် Starlink ဂျိုဒူးဆက်သွယ်ရေးစနစ်ကိုသုံးခဲ့တာကြောင့်အသေးစိတ်အချက်အလက်တွေသိရဖို့အိန္ဒိယအာဏာပိုင်တွေကကြိုးပမ်းနေပါတယ်။ Starlink ဆက်သွယ်ရေးစနစ်ကိုဘယ်သူကဘယ်အချိန်မှဝယ်ယူခဲ့တယ်စတဲ့အချက်အလက်မျိုးတွေအပြင်ဖုန်းအသုံးပြုခဲ့တဲ့မှတ်တမ်းတွေကိုလည်းအဲလွန်မတ်ရဲ့ Starlink ကုမ္ပဏီထံကနေရယူနိုင်ဖို့စီစဉ်နေတယ်လို့ဒီမှုကိစ္စကိုတာဝန်ယူဆောင်ရွက်နေတဲ့အိန္ဒိယရဲ့အရာရှိ Hago Banda Dhaliwal ကပြောဆိုပါတယ်။ကပလီပင်လယ်ပြင်နီကိုဘာကျွန်းတဲ့မြန်မာဘက်ကလာတဲ့ဆက်လီတစ်စီးကိုပြီးခဲ့တဲ့သတင်းပတ်ထဲမှာဖမ်းဆီးရာ American Dollar 4.25 Billion ဘို့တန်ဖိုးရှိတဲ့ Methamphetamine မူရစ်ဆေးကီလို6000ကျော်ဖမ်းဆီးမိခဲ့ပါတယ်။ဒါဟာစံချိန်တင်ဖမ်းမိခဲ့တဲ့မွေးစည်းဝါးတွေနဲ့အတူဆက်လီပေါ်မှာမြန်မာနိုင်ငံသား6ဦးကိုလည်းအိန္ဒိယအာဏာပိုင်တွေကဖမ်းဆီးထားပါတယ်။ဒီဆက်လီဟာမြန်မာနိုင်ငံဘက်ကစထွက်လာစဉ်ကတည်းက Starlink ဂျိုရူဆက်သွယ်ရေးစနစ်ကိုအသုံးပြုခဲ့တာလို့အိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်။အခုချိန်ထိတော့ Starlink ဘက်ကတုံ့ပြန်ချက်မရရှိသေးပါဘူး
။ထိုင်ဝမ်ကခီးသွားတွေတရုတ်နိုင်ငံမှာရောက်ရှိစဉ်လုံခြုံရေးအန္တရာယ်အတွက်သတင်းအချက်အလက်တွေရယူနိုင်မဲ့အရေးပေါ်ဆက်သွယ်ရေးဟော့လိုင်းတွေကိုထိုင်ဝမ်ကစတင်ဖွင့်လှစ်လိုက်ပါတယ်။ထိုင်ဝမ်ကျွန်းလွတ်လပ်ရေးကိုထောက်ခံသူတွေပေါ်ရာဇဝတ်ကြောင်းနဲ့အရေးယူထောင်ချနိုင်မဲ့စီးမြင်တွေတရုတ်နိုင်ငံကမကြသေးခင်ကပဲချမှတ်လိုက်ပြီးထိုင်ဝမ်ကအရေးပေါ်ဆက်သွယ်ရေးလိုင်းတွေအခုလိုဖွင့်လိုက်တာဖြစ်ပါတယ်။အရေးပေါ်အကူအညီရေးအစီအစဉ်ဟာတရုတ်ဟောင်ကောင်မကာအိုတို့ကိုခီးသွွားသူတွေလုံခြုံရေးအတွက်ရည်ရဲတယ်လို့လည်းထိုင်ဝမ်ကျွန်းရဲ့မူဝါဒရေးရာချမှတ်ရမှာအဓိကကျတဲ့ပြည်မာကြီးကြီးရာကောင်စီကတနင်္လာနေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်။ထိုင်ဝမ်ကိုလက်အောက်ခံအဖြစ်သဘောထားတဲ့တရုတ်နိုင်ငံကထိုင်ဝမ်လွတ်လပ်ရေးကိုထောက်ခံသူတွေအပေါ်အရေးယူနိုင်မဲ့စည်းမျဉ်းတွေထုတ်ပြန်ခဲ့ပြီးတဲ့နောက်မှာပဲတရုတ်နိုင်ငံကိုသွားမဲ့ခီးသွွားတွေအတွက်သတိပေးချက်ကိုလည်းဒီလဇန်းမှာပဲပြည်မာကြီးကြီးရာကောင်စီကလိမ္မော်ရောင်အဆင့်အထိတိုးမြင့်ခဲ့ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာသမ္မတယွန်ဆုကယိုကမြောက်ကိုရီးယားလိုလားတဲ့အတိုက်အခံတွေကလွတ်တော်ကိုထိန်းချုပ်ထားပြီးနိုင်ငံတော်ကိုစန့်ကျင်နှောက်ယှက်လိုတဲ့လုပ်ရက်တွေလုပ်နေတဲ့အတွက်ဆိုကဒီကနေ့အင်ကာနေမှာပဲတိုင်းပြည်ကိုအရေးပေါ်စစ်အုပ်ချုပ်ရေးကြေညာလိုက်ပါတယ်။တမရယွန်စီယိုကတိုင်းပြည်ကိုရုပ်မြင်သံကြားကနေမင်းကွန်းစကားပြောကြားခဲ့ပြီးမြောက်ကိုရီးယားလိုလားတဲ့အင်အားစုတွေကိုရှင်းလင်းဖယ်ချဖို့နဲ့ဖွဲ့စည်းပုံစည်းမျဉ်းအရပြဋ္ဌာန်းထားတဲ့ဒီမိုကရေစီအခွင့်အရေးတွေကိုကာကွယ်ဖို့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းကစပြီးလူထုထောက်ခံမှုကြာဆင်းလာတဲ့တမရယွန်စီယိုဟာအတိုက်အခံတွေထိန်းချုပ်ထားတဲ့လွတ်တော်မှာ သူ2022ခုနှစ်အာဏာရလာကတည်းကသူ့ရဲ့အစီအစဉ်တွေတင်သွင်းမှုအောင်မြင်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရတာပါ။တမရယွန်ဆူယိုဦးဆောင်တဲ့ရှီယိုဆွဲ People Power Party ကလွှတ်တော်မှာတင်သွင်းတဲ့နောက်နှစ်အစိုးရအသုံးစရိတ်ဘတ်ဂျက်တင်သွင်းတောင်းခံမှုဟာအတိုက်ခံလွတ်လပ်တဲ့အယူအဆရှိတဲ့ Democrat Party ကိုမကျော်နိုင်ဘဲအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဒါအပြင်သူ့ရဲ့ဇနီးတဲ့နဲ့ထိပ်ပန်းကောင်းဆောင်တွေပါဝင်ပတ်သက်တဲ့အဂရီလိုက်စားမှုနဲ့ပတ်သက်ပြီးဆွဆွဲခံထားရတဲ့ကိစ္စကိုလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့တောင်းဆိုတာကိုလည်းသမရယွန်ဆူယိုကပယ်ချထားပါတယ်။သမရယွန်ဆူယိုကအခုလိုအရေးပေါ်အခြေအနေကြေညာလိုက်ပြီးနောက်အတိုက်ခံဒီမိုကရက်ပါတီလွှတ်တော်ကိုယ်စားလှယ်တွေကအရေးပေါ်အစည်းအဝေးတရခေါ်ယူထားပါတယ
်။ထိုင်းနိုင်ငံတောင်ပိုင်းနဲ့မလေးရှားနိုင်ငံမှာမိုးအကြီးအကျယ်ရွာသွန်းတာကြောင့်လူပေါင်း30ကျော်သေဆုံးပြီးတောင်းနဲ့ချီဘေးလွတ်ရာရွှေ့ပြောင်းခဲ့ရတယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့မှပြောကြားပါတယ်။နောက်ထပ်လည်းမိုးအကြီးအကျယ်ရွာသွန်းနိုင်တာကြောင့်နိုင်ငံစလုံးကခေါ်လုံစရာတွေနဲ့ကယ်ဆယ်ရေးအစီအစဉ်တွေအတွက်ပြင်ဆင်နေကြပါတယ်။မိုးကြီးရေရှမ်းလာကြောင့်မလေးရှားမှာလူ6ဦးတဲ့မနဲ့သေဆုံးတယ်လို့ထိုင်းနိုင်ငံတောင်ပိုင်းမှာ25ဦးသေဆုံးခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။အခုလိုမိုးကြီးရေရှမ်းလာကြောင့်အိမ်တောင်စုပေါင်း3သိန်းလောက်ဘေးဒုက္ခရင်ဆိုင်ခဲ့ရပြီးလူပေါင်း3000ကျော်နေပါကယ်ဆယ်ခဲ့ရတယ်လို့ကျမရေးဝန်ကြီးဌာနကပြောပါတယ်ကြာတာပရိနေအထိမိုးဆက်လက်ရွာသွန်းမယ်လို့လည်းသတိပေးထားပါတယ်မလေးရှားအရှေ့ပိုင်းမှာလွန်ခဲ့တဲ့သတင်းပတ်ကခမန်းထားရတဲ့ပို့ပြီးရွာသွန်းခဲ့တဲ့9ရက်ကြာမိုးဟာလွန်ခဲ့တဲ့6လအတွင်းရွာတဲ့မိုးနဲ့ပမာဏတူဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောပါတယ်မိုးကြီးပြီးရေရှမ်းလာကြောင့်နိုင်ငံအရှေ့မြောက်ပိုင်းကီလန်တာနာနဲ့တီဂရန်နာဂူပြည်နယ်တွေမှာလမ်းတွေနေအိမ်တွေအကြီးအကျယ်ထိခိုက်ပျက်စီးခဲ့ပြီးကယ်ဆယ်ရေးတွေကဆက်လက်တုံးပြီးနေအိမ်တွေထဲပဲ့မိနေသူတွေကိုလိုက်လံကယ်ဆယ်ခဲ့ကြပါတယ်ရေကြီးရှမ်းလာကြောင့်နိုင်ငံအခြေခံအဆောက်အုံတွေပြန်လည်ပြင်ဆင်ဖို့ခမန်းကြီးမလေးရှားရင်ဂစ်1ဘီလီယံအမေရိကန်ဒေါ်လာ224သန်းလောက်ကုန်ကျနိုင်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာနောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဇော်မိုးကျော်နဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးသွားမှာဖြစ်ပါတယ်။ပထမဦးဆုံးတော့ရခိုင်ပြည်နယ်တောင်ကုန်းမြို့မှာစစ်ကောင်စီဘုံကျဲခဲ့တဲ့အတွက်အရသားတချို့သေဆုံးခဲ့တဲ့သတင်းကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်အတွင်းကခရိုင်ကြီးဤဝါကိုဒီဇင်ဘာလ၁ရက်နေ့ကစစ်ကောင်စီလေကြောင်းကနေဘုံကျဲတက်ခတ်ခဲ့လို့အရသား၃ဦးတည်းမနဲ့တေဆုံးပြီးတော့20ကျော်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်တောင်ကုန်းမြို့နယ်အပါအဝင်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတာနဲ့အမျှဒေသခံတေဆုံးမှုတွေလည်းတိုးလာနေတာပါစစ်ပွဲအကြားအရသားတေဆုံးမှုတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုဆန်ကျော်ကတင်ပြပေးပါမယ်ခင်ဗျာ
စစ်ကောင်စီတပ်နဲ့အာရခတပ်တော် A တို့ကြားတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်အတွင်းကခရိုင်ကြီးဝါကိုဒီအပိုင်းအတွင်းစစ်ကောင်စီလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသား၃ဦးတေဆုံးပြီးတော့20ကျော်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်စစ်ရေးစောင့်ကြည့်နေသူတို့ကပြောပါတယ
်။ဒီမှာတည်နေပါတယ်ညနေ၃နာရီခွဲခန်းလောက်မှာအဲကျွန်တော်ဒီတောင်ကုန်းမြို့ခရိုင်တော်ဘုရားဖန်ရတယ်ကျွန်တော်တောင်ကုန်းမြို့နယ်မှာဆက်ခဏမှန်းခံတော့အကွာမှာရှိတယ်အဲ့ဒီဟာဒီစက်ကောင်စီလေကြောင်းကနေပြီးတော့ဘုံကျဲသွားတယ်ဘုံလေးလုံးကြားလေလို့ပြောရတယ်ဟာပြောအဲ့ဒီမှာကျွန်တော်တောင်ကုန်းကနေပြီးတော့ဆေးရှောင်းနေတဲ့ဒုက္ခတွေရရှိတယ်ဆေးရှောင်းနှစ်ဆယ်ကျော်လောက်တရားရတယ်ပြီးနှုတ်တည်အမနှုတ်ကကျွန်တော်ဒီညတဲ့ဆေးဝင်ပတ်တိုင်းကအဲ့ဒီခုနှစ်ဆယ်နှစ်တည်းအလွေနှုတ်သမီးပြောက်ပါတယ်နောက်ဆက်ခုနှစ်နှစ်အလွေကျွန်မလေးတရားပါတယ်အာဒီအတရင်နေမှာဖြစ်ဖြစ်ပွင့်ရှင်ပြီးဆုံးတော့အာဒီနေမှာကြတော့တော်တော်ရရားထားတဲ့လူတွေကနေပြီးတော့နောက်ထပ်ဒီအမျိုးသမီးငယ်တယောက်ဆုံးတာရှိတယ
်အဲ့ဒီခံကြီးဝါဟာတောင်ကုန်းမြို့ပေါ်နဲ့18မိုင်လောက်အကွာမှာတည်ရှိတာဖြစ်ပြီးလေကြောင်းတိုက်ခိုက်မှုကြောင့်ဒဏ်ရာရရှိသူအများစုဟာလည်းတောင်ကုန်းမြို့နယ်တဲကထွက်ပြေးလာတဲ့ရှင်ပေးဒုက္ခတွေတွေဖြစ်ပါတယ်လက်ရှိမှာတော့ဒဏ်ရာရရှိသူတွေဟာရခိုင်မှာဆေးဝါးပြက်လက်နေတာကြောင့်ဆေးကုသဖို့ခက်ခဲနေကြတယ်လို့လည်းသူကဆက်ပြောပါတယ
်ဒဏ်ရာရတဲ့လူများများပြီးတော့ဆေးဝါးကုသဖို့ဆေးဝါးအလုံးလောက်မရှိဘူးအလုံးလောက်ကလည်းဆေးဝါးမရှိတာညို့ဆေးဝါးစကနေရတဲ့ဆေးဝါးပြက်တော့နေတာရှိတယ်နောက်ပြီးတော့ဒီကြည်လေးဒီမှာလည်းပြတ်တော့ပြီဒီဟာကဒဏ်ရာရလူနာတော့နော်ဆေးဘုကွေမရတဲ့တိုင်းပြင်နေကြအဲ့ဒီဟာမှာအဲ့မပြည့်သေးတဲ့ကလေးမလေးတယောက်ဆုံးဒီနေ့
အာရကတတော် AA အနေနဲ့တောင်ကုန်းမြို့နယ်ကစစ်ကောင်စီတက်စကန်တော်တော်များများကိုတင်ထားနိုင်ပြီးမြို့ပေါ်ကိုတင်ပိုက်ထိန်းချုပ်ထားပြီးဖြစ်ပါတယ်။လက်ရှိမှာတော့တောင်ကုန်းမြို့နယ်အတွင်းကလက်ကျန်တပ်တွေဖြစ်တဲ့စကခ9နဲ့ခမာယ544ခမာယ346တို့ကိုထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်ပါတယ်။အဲ့ဒီထဲကခမာယ544ခမာယ346တို့ကိုဒီရက်ပိုင်းအတွင်းတင်ပိုက်ထားပြီးဖြစ်တယ်လို့ရခိုင်စီစောင့်ကြည့်နေသူကပြောပါတယ်။
ကျွန်တော်တို့ခမာယာမမီမီနဲ့ခမာယာတုံးလေးချောက်လို့ကျွန်တော်တို့ဒီ iPad တို့ဆရာသိနေအတက်ဆွေးမှာလေကျွန်တော်မိုင်းဒီပါရှင်းနေတာပြောကြတယ်အဲနောက်တစ်ခုကကျွန်တော်ဘာသာမှာဒီအစစ်စစ်ပပီဌာနချုပ်ကြံလေးကိုအားရတစ်ခုကြံလေးအဲဒီကြားထဲမှာတော့သူတို့အဲ့ဒီရတဲ့အေးရအမိပဝိုင်းနေတယ်လေကြောင်းဘုံကြီးတိုက်ခိုက်တာလို့ရှိတယ်
အေဘကတော့တောင်ကုန်းတိုက်ပွဲနဲ့ပတ်သက်ပြီးဒီရက်ပိုင်းသတင်းတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးလက်ရှိမှာတော့ရခိုင်တောင်ပိုင်းကဂွားမြို့နယ်အတွင်းမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတိုက်ပွဲတွေဟာဂွားမြို့ပေါ်အထိရောက်ရှိလာနေတာပါစစ်ကောင်စီဘက်ကတော့ဂွားမြို့နယ်အတွင်းအေယာဝတီဘက်ကနေစစ်အင်အားဖြည့်တင်းတာတွေနဲ့လေကြောင်းရေကြောင်းတွေကနေအပြင်းထန်ခုခံနေတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
တောင်ကုန်းမြို့ကိုစစ်ကောင်စီပုံချက်ခဲ့တဲ့အတွက်အရသာ3ဦးတင်ဆုံးခဲ့တဲ့အကြောင်းကိုစံကြော်တင်ပြပေးခဲ့တာပါခင်ဗျာအခုလိုတိုက်ပွဲတွေဆက်တိုက်ဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းမှာအရသာပြည်သူတွေစာဝတ်နေရေးအကြက်တဲနဲ့ရင်ဆိုင်နေရတဲ့တင်းကိုလည်းတင်ပြပေးခြင်းပါတယ်စစ်ကောင်စီနဲ့အာရခတ်တပ်တော် AA အကြက်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ကဒေသခံတွေရဲ့နေ့စဉ်ဘဝတွေခက်ခဲကြက်တဲလာနေပြီးအလုတ်ကန်ရှားပါမှုစားနပ်ရိက္ခာပြတ်လတ်မှုစေဝါမလုံလောက်မှုစတဲ့စင်ခုံမှုတွေနဲ့ရင်ဆိုင်နေကြရတယ်လို့ဒေသရင်းနေထိုင်သူတွေကပြောပါတယ်လက်ရှိမှာလည်းရခိုင်တပြည်လုံးစီရေးပိပခတွေဆက်ပြင်းထန်နေဆဲဖြစ်ပြီးဒေသခံတိမ့်ချီနေရစွန့်ခွာထွက်ပြေးနေကြရပါတယ်ရခိုင်ပြည်နယ်ကဒေသခံတွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုခမောင်စိုးမင်းကတင်ပြပေးမှာပါခင်ဗျာ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကစပြီးတော့ရခိုင်ပြည်တွင်းကုန်စည်စီးဆင်းမှုနဲ့လမ်းပန်းဆက်သွယ်ရေးအားလုံးကိုစစ်ကောင်စီကပိတ်ဆို့ပြတ်တောက်ထားတာဒီကနေ့အထိဖြစ်ပါတယ်။အဲဒီလိုပိတ်ဆို့ထားတာကြောင့်ရခိုင်ပြည်နယ်အတွင်းမှာကုန်စည်ပြတ်လတ်တာ၊ကုန်စည်နှုန်းမြင့်မားတာ၊စေဝါမလုံလောက်တာတွေနဲ့အလုတ်အကန်အခွင့်လန်းရှားပါတဲ့ဒဏ်တွေကိုဒေသခံတွေရင်ဆိုင်နေကြရတယ်လို့ရခိုင်ဒေသခံအမျိုးသမီးတဦးက VOA ကိုပြောပါတယ်
တပတ်မှာအလောက်ကန်ကမရှိကုန်စင်းနှုန်းကလည်းကျမလာတော့အကုန်လုံးကခက်ခဲကြတာပေါ့နော်တချို့ဆိုလို့ရှိရင်ဒီအဓိကမြင်တွေ့ရတာပေါ့ကျမတို့မြေပြင်မှာတွေ့ရတာကတောင်ရင်စားတောက်တွေအကလေးတွေအများပြားတွေ့ရတယ်ပြီးလို့ရှိရင်တက်ကြီးပိုင်းတွေလည်းတွေ့ရတယ်အဲတက်လိုက်အသက်လုံးနဲ့ကင်နိုင်တဲ့အရွယ်တွေပေါ့နော်သူတို့ဆိုရင်လည်းတောင်ရင်စားတောက်တွေရတာကိုတွေ့ရတဲ့အနေအထားရှိ
ဒါအပြင်ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်တွေလည်းတိမ့်နေချီရှိလာပြီးစာဝတ်နေရေးကျန်းမာရေးစတဲ့အခက်အခဲတွေကိုရင်ဆိုင်နေကြရပါတယ်စစ်ဘေးဒုက္ခသည်တွေအပါအဝင်ရခိုင်ဒေသတွင်းမှာနေထိုင်သူအလုံးဟာလည်းစစ်ရဲ့ဒဏ်ကိုခံစားနေကြရတယ်လို့စစ်ဘေးဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ကိုဝေဟင်အောင်ကပြောပါတယ
်စစ်ဘေးဖြစ်သွားတဲ့အချိန်မှာတော့ခုနစစ်ပြည်ဆောင်အုပ်စုရှိမှစစ်ပြည်ဆောင်ရဲ့ဒီတခြားတစ်ဖက်မှာပါဆိုရင်စစ်တော်မဖြစ်ဘူးဒါပေမဲ့စစ်ဘေးရဲ့ဒဏ်ကိုခံနေရတဲ့ပြည်သူတွေရှိရပေါ့သူတို့ရဲ့ရောနားမှာတော့စစ်ဘေးမဖြစ်ခဲ့ဘူးဒါပေမဲ့စစ်ပွေးနဲ့တော့ဒီစစ်ပွေးနဲ့ပတ်သက်ပြီးတော့တနေ့နေ့နဲ့ခံစားနေရတဲ့ပြည်သူတွေရှိရတယ်။ဒီအုပ်စုတွေလည်းဒုက္ခရောက်သွားတာပဲ။ခုနကပုံစံမြေမမွန်းတယ်ကိုခံရတယ်။ခုနကစက်သုံးစီလို့ဆိုရင်တော့ရှာရှာပွားဖြစ်သွားတယ်။အဲ့ချိန်မှာတော့စစ်ပွေးလုပ်ငန်းတွေလည်းပတ်သက်ဖြစ်သွားတယ်ပေါ့နော်။ဒါဒီစစ်ပွေးရဲ့ဓာတ်ကတော့ဒီပြည်သူတွေလည်းတနေ့နေ့နဲ့တော့ဟိုကြီးကြီးမားမားတက်ရောက်ခံရပါတယ်
။လက်ရှိမှာလည်းရခိုင်ပြည်နယ်အတွင်းကကွာတောင်ကုတ်မောင်တော်နဲ့အမျိုးနယ်တွေမှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒီကနေ့အထိဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တိုက်ပွဲအတွင်းလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်လူပေါင်းများစွာထိခိုက်သေးကြီးအသက်ဆုံးရှုံးကြရလို့အဝိတ္တထေကိုတစ်ခုနဲ့ဘေးလွတ်ရာကိုအသက်လူပြေးနေကြရတာမို့ဒေသခံတွေမှာပိုပြီးတော့ခက်ခဲကြက်တဲလာနေကြတယ်လို့လည်းကိုဝေဟင်အောင်ကဆက်ပြောပါတယ်။
အခုအတင်းတူလာတဲ့အုပ်စုတွေကကြာရင်ဘလို့မှသူတို့ကလက်တွေလုံးမရသေးဘူးနေစရာလည်းမရှိသေးဘူးသူတို့ကစားစရာလည်းမရှိဘူးဝတ်စရာလည်းမရှိဘူးဒီအုပ်စုတွေကတော့ပုံပြီးဖတ်ခဲ့ရတယ်ဗျဒီကြားထဲမှာမှစစ်ကောင်စီကနေပြီးတော့ရဆိုင်ဖက်ပေါ်ဝင်လာတဲ့လမ်းကြောင်းတွေအကုန်လုံးပိုက်နေတယ်ပေါ့ကုန်းကြောင်းတွေရောက်ငွေကြောင်းတွေအကုန်လုံးပိုက်နေတယ်ဗျပစ္စည်းရှားပါမှုရယ်ကုန်စည်ပြတ်လတ်မှုရယ်ဒီကြားထဲမှာလောက်ကန်ရှားပါမှုကြောင့်ဒီစားရတဲ့နေထိုင်ရေးကတော့လုံးဝကိုကျက်တဲ့သွားတဲ့အခင်းကျင်းမျိုးမှရှိပါတယ်
ရခိုင်တိုက်ပွဲတစ်နှစ်ကျော်ကာလအတွင်းအေးအေးအနေနဲ့ရခိုင်ပြည်နယ်ကမြို့နယ်10ခုနဲ့ချင်းပြည်နယ်ကပလက်ဝမြို့နယ်တွေကိုသိမ်းပိုက်နိုင်ခဲ့ပြီးတော့အဲ့ဒီဒေသတွေမှာပြန်လည်ထူထောင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီရဲ့ပိတ်ဆို့မှုတွေကြောင့်ဒေသတွင်းကုန်စည်ရှားပါးမှုနဲ့အလုတ်ကင်ခွင်လန်းရှားပါးမှုတွေကိုတော့မဖြေရှင်းနိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်။ရခိုင်မြောက်ပိုင်းကအေးအေးထိန်းချုပ်ထားတဲ့မြို့နယ်တချို့မှာတော့အိန္ဒိယနိုင်ငံဘက်ကဝင်လာတဲ့အခြေခံစားတောက်ကုန်တချို့ရှိလာတာတွေတွေ့ရပေမဲ့စေဝါးတွေရှားပါးနေစေဖြစ်တယ်လို့လည်းရခိုင်မြောက်ပိုင်းနေထိုင်သူဒေသခံအမျိုးသမီးတဦးကပြောပါတယ်။
တချို့ကုန်ပစ္စည်းတွေကြားလို့ရှိရင်ရှားပါးတယ်ဆိုတော့ကျွန်တော်ဒီစေဝါးတို့အဲ့ဒါဆိုရင်အများကြီးရှားပါးတာရှိတယ်ဒီစားတောက်ကုန်ဆိုလို့ဒီအိန္ဒိယတို့မြေစီဝံဖက်ကဝင်တဲ့စားတောက်ကုန်တွေဆိုတော့မရှားတဲ့အနေအထားပေါ့နော်
ဒါပြင်စစ်ကောင်စီထိန်းချုပ်ထားစေမျိုးနယ်တွေဖြစ်ကြတဲ့ကြောက်ဖြူမန်အောင်နဲ့စစ်တွေမျိုးနယ်တွေမှာလည်းကုံစင်းနှုံးတွေမြင့်တက်လာတာတွေစားနပ်ရိက္ခာမလုံလောက်တာတွေနဲ့ဆေးရုံဆေးခန်းတွေမှာလည်းဆရာဝန်တွေမရှိသလောက်နေပါနေတာကြောင့်ဒေသခံတွေအခက်ကြုံနေကြရပါတယ်။ဒါပြင်မကြာခဏဆိုသလိုစစ်ကောင်စီကဖမ်းဆီးစစ်ဆေးနေတာတွေရှိနေတာကြောင့်ဒေသခံတွေဟာစစ်ကောင်စီထိန်းချုပ်နယ်မြေကနေထွက်ခွာဖို့ကြိုးစားနေကြတယ်လို့ဒေသခံတွေကပဲပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာ2023-2024အချက်အလက်ကောက်ယူမှုတွေအရရခိုင်ပြည်နယ်ရဲ့စီးပွားရေးဟာလဲပတ်မှုလုံးဝမရှိသလောက်နီးပါးဖြစ်နေတာကြောင့်ဒေသခံနှစ်သန်းကျော်အငတ်ဘေးဆိုင်မဲ့အန္တရာယ်ရှိနေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရစတက်ဖနီ ထရမ်ပလေးကနယူးယောက်မြို့ကုလသမဂ္ဂယုံသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါဟာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့နောက်ဆုံးထုတ်ပြန်တဲ့စမ်းစစ်ချက်ဖြစ်ပြီးရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့ပတ်သက်လို့အထူးပြုဖော်ပြထားတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုခမောင်စုံမင်းတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့လေကြောင်းတိုက်ခတ်ခံရတဲ့တရင်ကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်ဆိုင်ခွန်ကျေးရွာမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရွာသားတဦးသေဆုံးပြီးအနည်းဆုံး၄ဦးထိခိုက်ဒဏ်ရာရသွားတယ်လို့ KNDF အမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူက VOA ကိုပြောပါတယ်စစ်ကောင်စီကအခုနောက်ပိုင်း KNDF ဒေသတခွင် Jet Fighter နဲ့ Drone တွေအသုံးပြုလက်ပတ်ထောက်လန်းပြီးတော်လိုင်းတပ်တွေရှိတယ်လို့ယူဆရတဲ့နေရာတွေစစ်ဆောင်စခန်းတွေစစ်ရုံတွေစာတင်ကျောင်းတွေနဲ့ဘာသာရေးအဆောက်အုံတွေကိုဘုံကျဲတဲ့လုပ်ရက်ကိုပိုပြီးလှုပ်လာနေတယ်လို့ကင်းဒီကာကွယ်ရေးတပ်နဲ့လူခွင့်ရေးအဖွဲ့တွေကပြောပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုမခင်လေးကတင်ပြပေးပါဦးခင်ဗျာ
ဒီဇင်ဘာလ3ရက်ဒီကနေ့မနေ့အစောပိုင်း3နာရီအချိန်ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်ရည်နွယ်ကြီးရွာအုပ်စုစိုင်ခွန်ရွာဘော်ကိုစစ်ကောင်စီတပ်ကဝေဟင်ကနေ5ချိန်ဘုံကျဲချခဲ့တာဖြစ်ပါတယ်Jet Fighter နဲ့2ချိန် Y-12 ထောက်ပို့လေယာဉ်နဲ့3ချိန်စုစုပေါင်း5ချိန်ဘုံအလုံးကြီး45လုံးကျဲချခဲ့တာလို့ KNDF ကပြောပါတယ်ဒီဘုံကျဲတိုက်ခိုက်မှုအတွင်းဖဲခုံမြို့နယ်ရည်နယ်ကြီးရအုပ်စုစိုင်ခွန်ရွာမှာအရဲသား2ဦးသေဆုံးပြီးအနည်းဆုံး4ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကနအူးသိရတယ်လို့ကရင်ပြည်အမျိုးသားများကာကွယ်တပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOA ကိုအတည်ပြုပါတယ်
ဖဲခုံမြို့နယ်ရင်းရွက်ကျေးရွာအုပ်စုမှာရှိတဲ့ဆိုင်ခုံကျေးရွာ Jet Fighter နဲ့2ချိန်နောက်ပြီးတော့မှဒီ White ထွဲထောက်ဖို့လေယာဉ်မျိုးနဲ့ဒါ3ချိန်စုစုပေါင်း5ချိန်ဘုံလာကျဲသွားတယ်ပေါ့နော်ဘုံတွေကဒီလိုပေါ့နော် Cluster ဘုံတွေလည်းပါတာဖြစ်တဲ့အတွက်ဒီဘုံဒီပေါင်း45လုံးလောက်ကျဲချခဲ့တယ်လို့ပြောပါတယ်ပေါ့နော်အဲ့ဒီမှာထိခိုက်တေဆောင်တာကတော့လောဆယ်တော့ဒီနွားချောင်းသားပေါ့နော်အဲ့ဒီရောဘေးပေါင်းချင်မှနေတဲ့နွားချောင်းသားတူကတော့ဒီဆုံးသွားတယ်လို့သိရပါတယ်ပေါ့နော်ဒီတော့ထိခိုက်တာကတော့ဒီ5ဦးလို့တော့ကြားတယ်အတိအကျတော့ကျွန်တော်တို့သိရသေးဘူးပေါ့နော်ဆိုတော့ထိခိုက်တဲ့လူတွေကတချို့ဆိုရင်ရတာမျိုးရှိတယ်လို့ကြားပါတယ်ဟုတ
်ဖဲခုံမြို့နယ်ရည်နွယ်ကြီးရွာအုပ်စုစိုင်ခွန်ရွာဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့ပျက်စီးထိခိုက်မှုအသေးစိတ်အခြေအနေမသိရသေးပေမဲ့ကနဦးကတော့14နှစ်အရွယ်အမျိုးသားတဦးသေဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရရှိတယ်လို့ကရင်နီလူခွင့်ရေးတီထောင်သူကိုပညာက VOE ကိုစာသားနဲ့ဖြေဆိုထားပါတယ်ဒီဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိမ်းမောင်ကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရတယ်လို့ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးစစ်ကောင်စီဟာသူတို့တက်စခန်းတွေနဲ့ဆူမိုးနယ်မြေတွေဇက်တိုက်ဆိုသလိုလက်လွတ်ဆုံးရှုံးမှုရှိလာပြီးတဲ့နောက်ပိုင်းကင်းထောက်ဒရုန်းနဲ့လေယာဉ်တွေအသုံးပြုကာကရီနီဒေသတခွင်လှည့်ပတ်ထောက်လန်းတာ ဘုံကျဲတိုက်ခိုက်တာမျိုးတွေခက်စိတ်စိတ်လှုပ်လာတယ်လို့ဆိုပါတယ်အထူးသဖြင့်တိုက်ပွဲပြင်းထန်ခဲ့တဲ့မြို့နယ်တွေကစစ်ကောင်စီရဲ့စုံစမ်းထောက်လန်းနဲ့ပြစ်မှတ်ဖြစ်လာတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOE ကိုပြောပါတယ်
ကင်းထောက်ဒီနေဝဲတာတော့တာဟိုမြို့နယ်တိုင်းလူလူဝဲပါလေဒီမော့ဆိုပရိုဆိုလိုက်ကောဟာဆောင်ဆရာချစ်ဘောနော်အဲ့လိုတိုက်ပွဲဖြစ်ခဲ့ပူတဲ့နေရာလူတော်များများမှာဒီလိုကင်းထောက်ဒီဝဲတာမျိုးတွေထောက်လန်းတာမျိုးတွေလုပ်လို့ရှိရယ်ဘောနော
်စစ်ကောင်စီကအခုနောက်ပိုင်းကရင်နီဒေတာတခွင် Jet Fighter တွေကင်းထောက်လေယာဉ်တွေ drone တွေကိုအသုံးပြုလှည့်ပတ်ထောက်လန်းနေတဲ့အတွက်စစ်ရှောင်တွေနဲ့အရက်သားပြည်သူတွေလုံခြုံရေးစိုးရိမ်နေကြတာနဲ့ပတ်သက်ပြီးတော့လေ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာဝယ်ဆိုးကအခုလိုပြောပါဗျ။အ
ကင်းထောက်မှုတွေကမျက်လုံလိုရှိနေတဲ့ပြည်သူလူထုကတော့စိုးရိမ်ထိုက်လိုက်မှာပေါ့နော်။လေရင်လာပြီးဆိုရင်ပုံခုကျတဲ့ပြေးဝင်ရတာတွေလုံခြုံတဲ့နေရာမှာနေရတာတွေစသဖြင့်ပေါ့နော်။လုံရတယ်ပေါ့နော်။ဘာလို့လဲဆိုတော့ဒီကင်းထောက်လေရင်လေလာပြီးဆိုတာနဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကလည်းနောက်ဆက်တွဲပေါ်လာတာမျိုးရှိတယ်။လေကြောင်းတိုက်ခိုက်မှုတွေတောက်လျှောက်ခံရတဲ့ဒီဒီမော်ဆိုလိုလိုမျိုးဖက်ခေါ်လိုလိုမျိုးပေါ့နော်အဲ့လိုမျိုးနေတဲ့ဖက်ကပြည်သူတွေကတော့ပို့ပြီးတော့တော့မှဆိုရင်ကြောင်းလာရတယ်ပေါ့နော
်စစ်ကောင်စီတပ်ရဲ့ကင်းထောက် drone နဲ့လေယာဉ်တွေကြောင့်အရဲသားပြည်သူတွေအများအတန်းဆိုရင်ထိတ်လန့်နေကြတာလို့ဒေသခံတွေနဲ့ကရင်နီလူခွင့်ရေးတီထောင်သူက VOA ကိုပြောဆိုမှုပါတယ်အောက်တိုဘာ31ရက်နေ့က drone ဘုံကြောင့်ပင်လောင်းဖက်ခုံအဆက်ကဗမောက်ဒေသခံ3ဦးသေဆုံးက9ဦးဒဏ်ရာရခဲ့တယ်လို့နိုဝင်ဘာလထဲမှာလဲလက်နက်ကြီးနဲ့လင်းရင်ဘုံကြောင့်လိုက်ကော်နဲ့ဖဲခုံမြို့နယ်မှာအနည်းဆုံးအရက်သား73ဦးသေဆုံးပြီးတော့10ခန်းလောက်ထိခိုက်ဒဏ်ရာရရှိခဲ့ပါသေးတယ်။စစ်ကောင်စီကတိုက်ပွဲပြင်းထန်တဲ့ဒေသတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့တိုက်ပွဲပြင်းထန်တာမရှိဘဲနဲ့အရက်သားတွေခိုးလုံနေတဲ့ကြေးရွာတွေစစ်ရှောင်စခန်းတွေဘာသာရေးအဆောက်အုံစာတင်ကျောင်းတွေနဲ့စေယုံစည်းကမ်းလိုနေရာမျိုးတွေကိုလည်းဝေဟင်ကနေကင်းထောက်ပြီးတော့မကြာခဏပြစ်မှတ်ထားကဘုံကျဲတိုက်ခိုက်နေတာလို့ကရင်နီကာကွယ်တပ်နဲ့လူအခွင့်ရေးအဖွဲ့တွေကပြောပါတယ်ရှင်
။မခင်လေးတင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ကိုလည်းတင်ပြပေးခြင်းပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်ကနေမြန်မာနိုင်ငံမြဝတီကအွန်လိုင်းလင်းလေဂိုင်းတွေကိုပေးထားတဲ့တရားမဝင်အင်တာနက်ကေဘယ်လိုင်းကျိုး16ကျိုးကိုထိုင်းအမျိုးသားအတန်လွင့်နဲ့ဆက်သွယ်ရေးကော်မရှင်အဖွဲ့နဲ့မဲဆောက်ရဲတပ်ဖွဲ့ဝင်တွေကဒီဇင်ဘာ2ရက်နေ့ကဖြတ်တောက်ပစ်ခဲ့တယ်လို့ထိုင်းရဲချုပ်ကမနေ့ဒီဇင်ဘာ2ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပြောဆိုသွားပါတယ်ဒီအကြောင်းကိုတော့ထိုင်းအခြေစိုက်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မဲဆောက်ကနေမြဝတီမြို့ဘက်ကအွန်လိုင်းလေလံခိုင်းတွေကိုပေးထားတဲ့တရားမဝင်အင်တာနက်ကေဘယ်လိုင်းကျိုး16ကျိုးကိုဖျက်တောက်ဖြစ်ခဲ့ကြောင်းရဲချုပ်နတ်ထဖုံဖိုးစွန်ထုံးကဒီဇင်ဘာလ2ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီအင်တာနက်လိုင်းတွေဟာအရေးသွေးမြင့်ပြီးတမြို့လုံးကိုအင်တာနက်ပေးနိုင်တဲ့ကေဘယ်လိုင်းတွေဖြစ်ပြီးဒီလိုင်းတွေကိုအွန်လိုင်းလေလံခိုင်းတွေကအသုံးပြုနေတာကိုစစ်ဆေးတွေ့ရတယ်ဆိုပြီးထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်ထိုင်းရဲချုပ်ပြောဆိုသွားတာကတော့အခုရှာဖွေဖြတ်တောက်ခဲ့တဲ့အင်တာနက်ကြိုးလိုင်းဟာအကြီးဆုံးနဲ့အရှည်လျားဆုံးဆက်သွယ်ထားတဲ့ကြိုးလိုင်းတွေဖြစ်ပါတယ်အင်တာနက်လိုင်းကအားကောင်းပြီးမြို့တစ်မြို့လုံးကိုတောင်ပေးနိုင်တဲ့အရေးသွေးမြင့်တဲ့လိုင်းတွေဖြစ်ပါတယ်အခုလိုင်းတွေကိုတစ်ဖက်နိုင်ငံကိုဆက်သွယ်ပေးခဲ့တဲ့အင်တာနက်ကေဘယ်လိုင်းလုပ်နေတဲ့ကုမ္ပဏီတွေကိုလည်းစစ်ဆေးဖို့ထုတ်အရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းဘာသာနဲ့ပြောဆိုသွားပါတယ်အဲ့ဒီကြိုးတွေထဲမှာ216ကိုကေဘယ်ကြိုးနှစ်ချောင်း96ကိုကေဘယ်ကြိုးနှစ်ချောင်းနဲ့24ကိုအင်တာနက်ကေဘယ်ကြောင်း14ကြောင်းပါဝင်တယ်လို့ဆိုပါရယ်အထူးစက္ကရိယာတွေကိုသုံးပြီးစစ်ဆေးရမှာတော့အွန်လိုင်းလိမ်လည်ခိုင်းတွေကမြန်မာနိုင်ငံဘက်ချမ်းကီလိုမီတာများစွာထိရောက်အောင်တရားမဝင်အင်တာနက်ကြိုးတွေချိတ်ဆက်ထားတာပါဒီအင်တာနက်လိုင်းတွေဟာမြန်မာနယ်စပ်ကနေလာအိုနယ်စပ်ထိအသုံးပြုလို့ရတာဖြစ်ပြီးရွှေပြောင်းနေတဲ့လိမ်လည်ခိုင်းကဧရိယာကျကျပြန့်ပြန့်အသုံးပြုလို့ရတာဖြစ်ပါတယ်ဒီအင်တာနက်လိုင်းတွေကိုထိုင်းမြန်မာလာအိုဆောင်ရမဲကောင်မြင့်နားမှာကောထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီနေရာတွေမှာပါရှာဖွေဖမ်းဆီးမိတာဖြစ်ပါတယ်ဖျက်တောက်လိုက်တယ်ဆိုတာကတော့အဲ့ဒီဒေသမှာရှိတဲ့ကောစင်တာအွန်လိုင်းလေလံခိုင်းတွေကိုအင်တာနက်သုံးလို့မရအောင်တားဆီးလိုက်တဲ့သဘောဖြစ်ပါတယ်လို့လည်းရဲချုပ်ကပြောဆိုသွားပါတယ်ရှင်
မအေးအေးမှတင်ပြပေးခဲ့တာပါခင်ဗျာမကြာခင်မှာတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်တင်ပြပေးတော့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ VOA မြန်မာနံနက်ခင်းရုပ်တံနဲ့ Radio ထုတ်လွှင့်မှုအစီအစဉ်ကို Digital Line တွေကအပြင် Line to Radio နဲ့ဖမ်းယူနိုင်ပါတယ်မနက်6နာရီမှစတင်တဲ့ Radio Season မှာပထမပိုင်းနာရီဝဲမနက်6နာရီကနေ6နာရီခွဲအထိထုတ်လွှင့်မှုတွေကို Line to Meter 25 kHz 11865 ိုင်းဒိုမီတာ32 kHz 6.53 ညာနဲ့အိုင်းဒိုမီတာ40 kHz 0533ညာတို့ကလည်းဖမ်းယူနိုင်ပါတယ်။မနက်6နာရီကနေ9နာရီအထိတနာရီလုံးစာအစီအစဉ်ကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ကိုစီသူပြပြပေးခဲ့တာပါခင်ဗျာ။တော်ရရှိတို့ခုနဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့မြေကြီးဩဇာအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာသတင်းဆောင်ပါကဘာတလွားခီးသွန်းအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါပထမဦးဆုံးတော့ယူကရိန်းစစ်ပွဲနဲ့ဆိုင်တဲ့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးကြပါတယ်ယူကရိန်းကိုတိုက်တဲ့ရုရှားကျူးကျော်စစ်ရဲ့တာရှည်တက်ရောက်မှုကတော့ကလေးရီရဲ့စိတ်ကြမ်းမာရေးပဲဖြစ်ပါတယ်ယူကရိန်းနိုင်ငံကီဖ်မြို့ကနေလေဆီယာဘကလက်စ်ပို့လိုက်တဲ့သတင်းဆောင်မကိုဥတမောင်တန်းကတင်ပြပေးမှာပါခင်ဗျာ
2022ဖေဖော်ဝါရီလကျူးကျော်တိုက်ခိုက်မှုအစမှာလက်နဲ့တီရော်တို့ဆိုဖာပေါ်မှာကစားနေကြတဲ့အခါကိုရုရှားဒုံးကျည်ထိမှန်ခဲ့ပါတယ်ကံကောက်စော်ပဲမတိုက်မီမှာမိသားစုထွက်ခွာနိုင်ခဲ့လို့ပါလာရီဇာရင်းနောက်ကအခုလိုပြောပါတယ်
မဝီခေါ်ရဲ
အနီးကရွာမော့စ်ချုံကိုကျမတို့သွားကြပါတယ်စစ်ပထမဆုံးနေပါလေစိတ်ကအနီးမှာပါနေ့ရောညပါပောက်ကွဲတံတွေကြားနေရပါတယ်တအားကိုကျဲတာပါပဲ
နှက်ရှိမှုရစိတ်ချရတဲ့ယူကရိန်းနောက်ပိုင်းကတစ်ဆင့်ဘူလာနိုင်ငံကိုလိုင်ရီဇန်နဲ့ကလေးတွေထွက်ပြေးနိုင်ခဲ့ကြပါတယ်ကလေးတယောက်ချင်းစီကအဲ့ဒီအချိန်ပေါ်တုံ့ပြန်မှုမတူကြတာကိုအခုလိုပြောပြပါတယ
်ကျမအငယ်ဆုံးသမီးကနှစ်နှစ်ပါဘာဖြစ်နေလဲဆိုတာသူသိမသိပါဘူးတားလကအတော်ကြောက်နေရှာပါတယ်အဲ့ဒီတုန်းကသူက6နှစ်ပေါ့သူအိတ်မပြောပါဘူးအကြီးဆုံးကတော့သူ့ပါတာနေပါတယ
်တားလ left ကကောင်းအောင်အိတ်မပြောပဲကြောက်ကြစေရှိလာပါတ
ယ်ဆိုခဲ့တယ်မင်းစကားဘာရဆူချ
နော်အတန်ကြဲကြဲရင်ကြောက်တာမဟုတ်ပါဘူးသွေးမြင်လဲသူကကြောက်ပါတယ်ချစ်မိတာတမတမဒီအတိုင်းကောင်းမှမလားလို့ကျမကိုသူကမေးပါတယ
်စစ်တပ်ခံကလေးတွေကိုစိတ်ပိုင်းဆိုင်ရာထောက်ကူတဲ့ကလေးများအတန်အလူရှင်အဖွဲ့မှာကြောက်ကြစိတ်ဟာအများဆုံးတွေ့ရတဲ့စိတ်ဆိုင်ရာပြဿနာပါအဖွဲ့ရဲ့စိတ်ပညာရှင်ဆာဟီမီခဲလစ်ကအခုလိုပြောပါတယ်
ဆံတမတကအော
့ဘ်ဆန်ဒီယိုစိတ်ဆွဲညိနေပြီးတခုခုကိုထက်ခါထက်ခါလုတ်တဲ့လက္ခဏာဖြစ်ပေါ်ကောင်းပေါ်လာပါမယ်တခုခုကိုဆွဲနေပြီးတီကြရလာထက်ကြုံမေးနေတာမျိုးလက်သေးကိုက်နေတာမျိုးအရေပြားမှာတခုဖြစ်ရင်လက်ကိုဆေးဆင်းနေတာမျိုးပေါ့ကလေးတွေအတွက်ပေါင်းသင်းဝင်ဆက်မှုခက်တာကိုမကြနှက်တွေ့ရတယ်လို့အဖွဲ့ဝင်တိုင်းကပြောပါတယ်ဒါကြောင့်အခုအတန်းတို့ကလေးတွေကပုံဝိတ္ထုတွေဖန်တီးနိုင်တဲ့အထုပကြီးအတန်းတွေကိုထားရှိပါတယ်နာလေချင်းအသုံးချမှုကြွန့်ချင်သူအော့ဆနာဘော့ဂူစကာခုလိုပြောပါတယ
်ဘာတောဇအူချက်စနကီဝချက်စနက
တော့မြမြကအုပ်ပြအိမ်ပြပြောင်းလာကြတဲ့ကလေးတွေပါကြာခင်တုန်းကခိဖ်ကိုရောက်လာတာပါပရမဆုံးတွေ့ကြတော့ဟာခိဖ်ကမိန်းကလေးတယောက်ကအတန်းထဲကိုမလာပါဘူးစဉ်ကြံပါပဲအများအဖြစ်နေနေပါတယ်ကျမတို့စီလာပေါင်းဖို့သူအချိန်နှစ်နာရီလောက်ယူရပါတယ
်ယူနီဆက်ကမကထပြုလေ့လာချက်အရယူကလိတ်လေးတွေရဲ့44ရာခိုင်နှုန်းမှာ PTSD ခေါ်စိတ်တန်တဲ့လက္ခဏာတွေရှိပါတယ်။ဆာဟီကအခုလိုပြောပါတယ
်။ဂျတက်စ်စင
်ပီဒီအက်စ်တီလို့ခေါ်တဲ့စိတ်တန်တဲ့လက္ခဏာတွေနဲ့ကလေးတွေဟာပြိပခဖြစ်နေတဲ့ဒေသကကလေးတွေပါ။ဒါမှမဟုတ်ရုရှားသိမ်းပိုက်နယ်မြေကပါ။သူတို့ခေါင်းထဲမှာအတွေးတွေကသူ့ဘာသာပေါ်နေတတ်ပါ။ရှောင်ဖယ်ရှောင်ဖယ်နေတတ်တယ်။ကြောင်းမသွားခြင်းမူကြောင်းမှာစစ်သားတွေရှိတယ်ဆိုတာမျိုးကလေးကပြောတတ်တာပေါ့
။ဆာဟီဝီစက
ီ။တာလက်လက်ကအရင်တုန်းကလည်းမဟုတ်တာတတိထားပြီးတော့လာရီဇက်ကစိတ်ပိုင်းဆိုင်ရာဆရာနဲ့ပြကိုဆုံးဖြတ်လိုက်ပါတယ်။ဒီခါသူမကိုတိုင်းတဲ့အကူအညီလိုလေကြောင့်ပြရတာကိုအခုလိုပြောပြပါတယ
်။ Я была дуже тревожна.
ကျမအပူရိတ်ကကလေးရီစီပို့လိုက်တယ်လို့ဖြစ်သွားပါတယ်။အများဆုံးကတားလက်အပေါ်တက်ရောက်တာပါ။တားလက်မှာတောကတွေအများကြီးရှိနေတယ်လို့စစ်ပညာရှင်တွေကပြောပါတယ်။ကျမကိုတော့မယုံတော့ပါဘူး
။အထူးကုနဲ့ပြတာ Left နဲ့ Larissa အတွက်အကျိုးများလာပါတယ်။ဒါပေမဲ့သူတို့အားလုံးအိမ်ပြန်ဖို့လိုအပ်တာဟုမိသားစုကသိပြင်သွားခဲ့ကြပါတယ်။သူတို့မျိုးကလူသူခင်းမဲ့လို့ပါတိုက်ခိုင်းကိုငကူအတိုင်းပြန်ဖြစ်အောင်သူတို့လုပ်ကြပါလေ
မန်ကန်နဲ့ဖြည့်ရှင်းမှုမရှိပါဘူးမိသားစုတစုတဝေးတည်းရှိရမယ်လို့ကျမတို့ဆုံးဖြတ်ပါတယ်ကျမတို့အဖေကြောင့်ပြန်လာခဲ့ကြတာပါကလေးတွေအတွက်သူလိုအပ်ပါတယ
်ကြတဲ့ချိန်ကဘဲခါမစိုးပြန်ပြီးရောက်လာနိုင်တာသိမြင်ကြောင်းလာရီဇက်ကပြောပါတယ်စိတ်ဖြည့်ဆည်းမှုတွေနဲ့ကြုံရတဲ့အခါကလေးတွေကိုကူညီနိုင်အောင်သူလုပ်ရမယ်အစီအစဉ်အခုရှိနေပြီလို့လည်းဆိုပါတယ်သူမကိုယ်တိုင်စိတ်ဖြည့်ဆည်းမှုမခံနိုင်တော့ဘူးဆိုရင်လေဘဲကိုအကူကြီးတောင်းရမယ်ဆိုတာသိနေပြီလို့ပြောပါတယ်ခင်ဗျာ
ဥဒမတန်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ယူကရိန်းစစ်ပွဲနဲ့ဆိုင်တဲ့ပိုလီဂရက်ရုပ်သံဗီဒီယိုကိုလည်းတင်ပြပေးကြပါမယ်ယူကရိန်းစစ်ပွဲမှာရုရှားဘက်ကတိုက်ခိုက်မှုမြောက်ကိုရီးယားစစ်သားတွေပို့ပေးနေတယ်ဆိုတဲ့သတင်းတွေရုရှားကညှင်းဆိုပါတယ်ယူကရိန်းစစ်မြေပြင်မှာမြောက်ကိုရီးယားစစ်သားတချို့သေဆုံးတဲ့သတင်းတွေလည်းထွက်နေပေမဲ့ရုရှားကညှင်းဆိုနေတာဖြစ်ပါတယ်အသေးစိတ်ကိုအချက်လက်အခြေခံပြီးမှားမှန်အတည်ပြုတဲ့ VOA ရဲ့ပိုလီဂရက်ရုပ်သံဗီဒီယိုမှာတင်ဆက်ပေးထားပါတယ်ခင်ဗျာ
ရုရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံစီးပူးပေါင်းဆောင်ရွက်ဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်အစမှာသဘောတူလက်မှတ်ရေးထိုးတာကိုအောက်တိုဘာလကုန်ပိုင်းမှာရုရှားလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒီစာချုပ်အရတစ်ဖက်ဖက်ကတိုက်ခိုက်ခံရရင်နောက်တစ်ဖက်ကစီးရေးအရချက်ချင်းအကူအညီပေးရမှာဖြစ်ပါတယ်။မြောက်ကိုရီးယားဟာရုရှားကိုစစ်သား3,000လောက်ပေးပို့ထားပြီးအဲဒီစစ်သားတွေဟာယူကရိန်းစစ်ပွဲမှာပါဝင်ဖို့ဟုတ်မဟုတ်ဆိုတာသေချာမသိရသေးဘူးလို့အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကအောက်တိုဘာ23ရက်နေ့ကပြောသွားပါတယ်။ယူကရိန်းသမ္မတ Vladimir Zelensky ကတော့ယူကရိန်းရဲ့စစ်ပွဲမှာရုရှားဘက်ကတိုက်ပေးဖို့အတွက်မြောက်ကိုရီးယားကတပ်ဖွဲ့တွေလွှတ်ပေးနေတယ်လို့သူအမှတ်တွေကိုအောက်တိုဘာ16ရက်နေ့ကပြောသွားပါတယ်။ဒါပေမဲ့ရုရှားသမ္မတယုံပြောရေးဆိုခွင့်ရှိသူ Dmitry Peskov ကတော့ရုရှားမှာမြောက်ကိုရီးယားတပ်တွေလာချထားတယ်ဆိုတာသတင်းမှားတာဖြစ်တယ်လို့ပြောပါတယ်။ဒါကနောက်ထပ်မဟုတ်မမှန်သတင်းတစ်ခုပဲဖြစ်တယ်လို့ပြောသွားတာပါ။ဒီရုရှားရဲ့အဆိုကမှားယွင်းနိုင်ပါတယ်ရုရှားသိမ်းထားတဲ့ Donetsk ဒေသမှာရုရှားတပ်ဆွဲထားတဲ့နေရာတွေကိုအောက်တိုဘာ3ရက်နေ့ကယူကရိန်းက drone နဲ့တိုက်ခိုက်တဲ့အခါမြောက်ကိုရီးယားစစ်သားအနည်းဆုံး6ဦးသေဆုံးသွားတယ်လို့ယူကရိန်းသတင်းတွေမှာဖော်ပြပါတယ်ယူကရိန်းစစ်ပွဲမှာမြောက်ကိုရီးယားစစ်သားတွေသေဆုံးတယ်ဆိုတဲ့သတင်းဟာဖြစ်နိုင်ခြေအများကြီးရှိတယ်လို့တောင်ကိုရီးယားကာကွယ်ဝင်ကြီးကင်မြောင်ဟွန်းကလည်းပြောပြီးမြောက်ကိုရီးယားကရုရှားဘက်ကနေဝင်တိုက်ဖို့စစ်သားတွေထပ်ပို့လာနိုင်တယ်လို့ဆိုပါတယ်ရုရှားကဒီနှစ်ကုန်မှာယူကရိန်းရှေ့တန်းစစ်မျက်နှာပြင်မှာထည့်သုံးဖို့မြောက်ကိုရီးယားခြေလျင်တပ်သား3,000ကိုစစ်တင်တန်းပေးနေတယ်လို့ယူကရိန်းထောက်လှမ်းရေးကပြောပါရယ် BBC သတင်းဌာနကတော့မြောက်ကိုရီးယားကရုရှားတွေစစ်သားပေးပို့နေတာဖြစ်နိုင်ပြီးအခြေအတွက်တိကျတော့မသိနိုင်သေးဘူးလို့ဖော်ပြထားပါရယ
်ဒီလိုမှမမသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတိအပြုသိရှိခြင်းနဲ့ဆိုရင် VOA ရဲ့ Polygraph website မြန်မာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။သတင်းရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေအလဲရောက်လာပြီးပုံမှန်ပထမဦးဆုံးတော့မြေကြီးဩဇာအစီအစဉ်နဲ့စပါမယ်ခင်ဗျာ။ကဘာကြီးမှာစာနာရိတ်ခအခက်ခဲကြုံတွေ့တာတွေရှိနေသလိုတစ်ဖက်မှာလည်းစိုက်ပျိုးရေးအတွက်ဤပညာတွေကိုအသုံးချလာတာတဲကန္တရာမှာစိုက်ပျိုးမွေးမြူရေးတွေလှုပ်လာတာတွေရှိကြပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံကလူများစုတောင်သူလယ်သမားတွေကတော့ဤပညာနဲ့လည်းအလံဝေးမိယိုးဖလာကျွဲနွားတွေလည်းရှားကုန်တဲ့အတွက်စိုက်ပျိုးရေးဟာအနိုင်ဆုံးအဆင့်ကိုရောက်ရှိနေပါတယ်ဒီအကြောင်း AP သတင်းကိုအခြေခံပြီးနိုင်ငံတကာနဲ့မြန်မာအခြေအနေကိုကိုခမောင်စိုးမင်းကနိုင်ရှင်တင်ပြပေးထားပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံအနောက်မြောက်ပိုင်းဝီဂါမွတ်စလင်တွေနေထိုင်ကြတဲ့ရှင်ဂျန်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်တွေကတက်ကလမကန်တဲကန္နာရအတွင်ဘက်အနာသက်အစွန်ပိုင်းမှာအခုအခါနှစ်ရှည်စားပင်တချို့နဲ့စိမ့်စိမ့်ဆိုဆိုရှိနေပါတယ်။အရင်ကတဲကန္နာရအဖြစ်ကနေပန်းသီးအပါဝင်နှစ်ရှည်စားပင်တွေကိုအောင်းအောင်းမြင်းမြင်းစိုက်ပျိုးနိုင်တဲ့အတွက်ဒေသခံတွေဟာစီးပွားရေးအရအဆင်ပြေနေကြပါတယ်။အက္ဆူမြို့အနီးကတဲကန္တရာမြေကိုစိမ့်ဆိုတဲ့စိုက်ပျိုးမြေအဖြစ်ပြောင်းလဲပြီးတဲ့နောက်ပိုင်းထွက်ရှိလာတဲ့အသီးနှံတွေဟာလည်းဈေးကွက်မှာတန်းဝင်တဲ့အတွက်ဈေးကောင်းလဲရရှိကြပါတယ်။အရင်ကတည်းကတရုတ်နိုင်ငံဟာဆိုရင်ကမ္ဘာပေါ်မှာပန်းသီးအများဆုံးထုတ်လုပ်တဲ့နိုင်ငံအဖြစ်ရပ်တည်လာခဲ့ရာကနေအခုလိုတဲကန္တရာအဆက်ကမြေကိုပန်းသီးစိုက်မြေအဖြစ်ပြောင်းလဲနိုင်တဲ့အတွက်ပိုပြီးတော့တောင်မှထုတ်လုပ်မှုအားကောင်းလာပါတယ်။ဒါအပြင်အဲ့ဒီရှင်ကျန်းပြည်နယ်ကတက်ကလမကန်တဲကန္တရာတဲမှာပဲတရုတ်နိုင်ငံအရှေ့မြောက်ပိုင်းဦးဆောင်ပြည်နယ်ကကနန်းကောင်တွေကိုမွေးမြူခဲ့ပါတယ်။စိမ့်လန်းဆိုပြေးပြီးရာသီဥတုမျှတတဲ့ဒေသကကနန်းမျိုးရင်းတွေကိုနွေရာသီမှာအပူချမ်း၊ဆောင်းရာသီမှာအေးချမ်းနဲ့ကန္တရာဒေသကမွေးမြူရေးကံတွေမှာဖြစ်မှဖြစ်ပါမလားဆိုပြီးအများကယုံကြည်မှုတွေသိပ်မရှိခဲ့ကြပါဘူး။ဒါပေမဲ့လည်းအောင်မြင်အောင်လုပ်ပြနိုင်ပြီးအခုဆိုရင်အဲ့ဒီကနန်းတွေကိုစီးပွားဖြစ်မွေးမြူနေကြပါပြီ။ရှင်ချန်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အက္ဆူခရိုင်တမဝါယမစိုက်ပျိုးရေးတာဝန်ခံဇူဟောင်စုကအခုလိုပြောပါတယ်။
马上开始销售了，让他们
也能啊，俺没有留客家里面，跟咱的没有家务，先让我们先让米给吧。都是边查地大了，表示一点对铁路，先带俺没有过，到了开开里面了，就拿路听开吧嘞。大家就拿路奶奶，就是三代几的，都包吧呗。
အရှေ့လေပိုင်းဒေသကဣသရေလနဲ့ရေနံကျွယ်ဝတဲ့အာရဗ်နိုင်ငံတချို့မှာလည်းတဲကန်ရရဲမှာဟင်းသီးဟင်းရွက်တွေ12ရာသီစိုက်ပျိုးအောင်မြင်နေကြပြီမဲ့အများအဖြစ်ကဂရင်းဟောက်စ်ကောအနှွေးတက်ပေးပြီးနေအောင်ကြီးရတဲ့ပလတ်စတစ်အကြီးအဆောက်အုံတွေမှာပြင်ပကယူလာတဲ့မြေအိုးဒါမှမဟုတ်ပလတ်စတစ်ဘူးတွေသုံးစိုက်ပျိုးကြတာဖြစ်ပါတယ်ဒါအပြင်ပြင်ပကမြေစီမြေနစ်ပြေးဝတဲ့မြေကြီးကိုယူလာပြီးစောင်းအကုန်တွေအကူတရားသီးစာကာလအတွေ့တဲကန္တရာထဲမှာဟင်းသီးဟင်းရွက်တွေလည်းစိုက်ပျိုးကြတာရှိပါတယ်ဒါပေမဲ့လည်းတရုတ်နိုင်ငံကတော့အဲ့ဒီလိုနီးမဟုတ်ပဲတဲကန္တရာထဲကအပေါ်ရန်သဲတွေကိုဖယ်ထုတ်အတွင်းမြေသားတွေဖော်ထုတ်စုကအများရန်စိုက်ပျိုးမြေရတဲ့မြေဖြစ်အောင်လုပ်ပြလိုက်ပါတယ်အဲ့ဒီလိုလုတ်ကင်လိုက်တဲ့အတွက်သဲကန္တရာထဲမှာနှစ်ရှည်စိုက်ပျိုးပင်တွေနဲ့စိမ့်စိမ့်ဆူဆူရှိလာပါတယ်အာဖရိကတိုက်အရှေ့ပိုင်းဒေသတွေဟာပြီးခဲ့တဲ့20ရာစုနှောင်းပိုင်းအထိစားနပ်ရိက္ခာပြတ်လတ်မှုမကြာခဏကြုံတွေ့ခဲ့ကြရပေမဲ့ဒီကနေ့ဒီအချိန်မှာတော့ပြည်တွင်းစစ်ဖြစ်ပွားနေတဲ့နိုင်ငံတချို့ကလွဲရင်နိုင်ငံအများစုဟာစိုက်ပျိုးရေးကိုခင့်မီနည်းပညာတွေနဲ့အသုံးပြုဖွံ့ဖြိုးနေကြပါပြီကင်ညာနိုင်ငံဟာဆိုရင်စိုက်ပျိုးရေးကိုစနစ်တကျတိုးတက်အောင်ဆောင်ရွက်နေတဲ့အတွက်အခုဆိုရင်အာဖရိကတိုက်ရဲ့ဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်နေပါပြီဒါအပြင်ကင်ညာကတောင်သူလယ်သမားတွေဟာသူတို့ရဲ့လေယာစိုက်ပျိုးမြေနဲ့ကိုက်ညီတဲ့မြေဩဇာတွေကို AI ဉာဏ်ရည်တုနည်းပညာသုံး App တွေကတဆင့်အကြံဉာဏ်တွေရယူကြပါတယ်အဲ့ဒီလိုတွက်ချက်ပေးတဲ့အတိုင်းလိုင်းနာကျင့်သုံးကြတဲ့အတွက်တီးနံအထွက်တိုးပြီးစိုက်ပျိုးစရိတ်တွေလည်းတိတိတသာတက်တာလာကြပါတယ်ကင်ညာနိုင်ငံကလယ်သူမတဦးဖြစ်တဲ့ဂျိုဒီဂါဂူယာကလည်းအဲ့ဒီလို AI နည်းပညာသုံး App ကိုအသုံးပြုတဲ့အတွက်စပါးအထွက်ပိုမိုရရှိလာလိမ့်မယ်လို့မျှော်လင့်နေပါတယ်။ဒါနဲ့ပတ်သက်ပြီးသူကအခုလိုသုံးသပ်ပြောဆိုပါတယ်
။ Mi nao na pa kwa mazao ntaonge sea. Kuliko ira wakati.
အရင်နှစ်တည်းကနေစရင်ကောက်ရိတ်သိမ်းတဲ့အချိန်မှာစပါးအထွက်တိုးလာလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်။အရင်ကဆိုရင်မြေဩဇာတွေအများကြီးသုံးတဲ့အတွက်ငွေကုန်ကြေးကျတိတ်ကိုများပါတယ်။ဒီတော့တော်တော်လေးစိတ်ဒုက္ခရောက်ရပါတယ်အခုတော့ဤပညာအစ်တင်နေဆိုတော့လဲလို့ရတာပျော်စရာကောင်းလာပါတယ
်အာဖရိကအနောက်ပိုင်းရှိနိုင်ဂျီးရီးယားနိုင်ငံမှာဆိုရင်လေပိုးသက်ဆေးဖြန်းနာနဲ့သီးနှံတွေမှာယောဂပိုးရှိမရှိစစ်ဆေးတာကိုဒရုန်းတွေအသုံးပြုကြပါတယ်တရုတ်နိုင်ငံသဲကန္တရာထဲမှာနှစ်ရှည်စားပင်တွေစိုက်ပျိုးလာသလိုအာဖရိကနိုင်ငံတွေမှာတောင်မှစိုက်ပျိုးရေးမှာ AI ဉာဏ်ရည်တုဤပညာတွေအသုံးဖွံ့ဖြိုးအောင်လှုပ်လာကြပြီမဲ့မြန်မာနိုင်ငံကတောင်သူလယ်သမားတွေအခြေအနေကတော့အသည့်အမြင်အလွန်ကိုနောက်ကျပြီးစိုက်ပျိုးရေးမှာအဆိုးဆုံးအခြေအနေကိုနှိမ့်ကြတဲ့အဆင့်မှာရှိနေပါတယ်တကယ်တော့သဲကန္တရာမရှိတဲ့မြန်မာနိုင်ငံမှာစိုက်ပျိုးမြေတွေအများအများရှိပေမဲ့တောင်သူလယ်သမားတွေမှာစိုက်ပျိုးနည်းပညာတွေကိုမသုံးရတာအခြေခံအဆောက်အုံတွေကနေပါလွန်ပါတယ်။စစ်အာဏာရှင်စနစ်အောက်ကမြန်မာနိုင်ငံကတောင်သူလယ်သမားတွေအတွက်ကတော့ကြောက်ခေရောက်နေတယ်လို့ဖြစ်နေပြီလို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းကိုဒက်စော်တွန်းကပြောပါတယ်။
ကျွန်တော်တို့မြန်မာနိုင်ငံမှာတော့အခုနေထားမှာဆိုရင်တော့တောင်သူလယ်သမားတွေကတော့တကယ်ကြောက်ခစ်ကိုပြန်ရောက်သွားပြီလို့ပြောလို့ရတယ်ဘောနော်တကယ်တောင်သူလောက်တာကဟိုမိဘတွေကအများစုလောက်ကြတယ်ဘောနော်သားသမီးတွေကကုညီဝိုင်းကူပြီးတော့လောက်ပေးကြတယ်ဒါမျိုးတွေပဲများတယ်ဘောနော်အင်တာနက်လိုင်းတွေရအစဉ်အခါတုန်းကကလေးတွေက Facebook account တွေဖောက်ပေးတယ်ဘယ်လိုသုံးရမလဲ message ဘယ်လိုပို့ရမလဲနောက်တစ်ခုက Facebook ပေါ်မှာကျွန်တော်တို့နည်းပညာတွေဘောနော် site ပြည့်နဲ့ပတ်သက်တဲ့ဆောင်းပါးတွေသူများတွေရေးတာပဲဖြစ်ဖြစ်ဗီဒီယိုတွေရိုက်ပြီးတော့တင်တာပဲဖြစ်ဖြစ်ပေါ့နော်ဒီလိုနည်းပညာတွေကျွန်တော်တို့ like ကြည့်ပြီးတော့တကယ်ကိုဒီနည်းပညာပေးအဖွဲ့တွေကိုသွားပြီးတော့ Messenger မေးလို့ရတယ်စသုံးတက်ဖို့အတွက်စပြိုးနေတဲ့အနေထားမှာပေါ့နော်အာဏာတိုင်ပြီးတဲ့နောက်ပိုင်းမှာလူကြီးတွေပေါ့နော်ဒီဟာတွေကိုအသုံးပြုပြီးတော့ ID နည်းပညာအသုံးပြုပြီးတော့သူတို့ရဲ့ဈေးကွက်တွေအများကြီးလုံးလို့ရတဲ့အနေထားကိုရောက်ဖို့ဒီလက်ရကန်းအလိုမှာအကုန်လုံးကိုရိုက်ဖြုတ်ခံရတယ်သူတို့ဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကိုရွာနဲ့ကိုလောက်ပဲထားသူတွေမသိနိုင်တဲ့အတွက်ပေါ့နော်တကယ် Internet ကိုအသုံးပြုပြီးတော့မှကျွန်တော်တို့ဒီစေကွက်စနစ်တွေပေါ်ဆောင်နိုင်တဲ့အနေထားအခုလက်ရှိအနေထားမှာဆိုရင်အရန်ကိုနည်းသွားပြီအင်တာနက်သုံးပြီးတော့ပေါ့နော်ဒီစေကွက်စနစ်တွေကိုပေါ်ဆောင်ဖို့ဆိုတာကတော့ဘလို့မှချီထွားဖွဲ့ဖြိုးဖို့ပေါ့နော်ဒါမျိုးမဖြစ်နိုင်တဲ့အနေထားကိုရောက်ရှိနေတယ်လို့ကျွန်တော်တို့ပြောလို့ရတယ
်စစ်အာဏာမသိခင်အထိမြန်မာနိုင်ငံကတောင်သူလယ်သမားအများစုဟာ AI ဉာဏ်ရည်တုနည်းပညာတွေအဆင့်ကိုထက်တွက်စဉ်းစားတာမရှိခဲ့ပေမဲ့စိုက်ပျိုးရေးမှာစက်ကရိယာတွေကိုတော့အသုံးပြုခဲ့ကြပါတယ်ဒါပေမဲ့လည်းစစ်အာဏာသိမ်းပြီးနောက်ပိုင်းဓာတ်ဆီလောင်စာဈေးတွေအစမတန်တက်လာတဲ့အတွက်စက်ကရိယာတွေကိုဈေးကြီးပေးပြီးငှားရမ်းခဲ့ကြရပါတယ်။အ ဲ့ဒီလိုအခြေအနေတွေကြောင့်အရင်ကမီယိုပလာအတိုင်းနွားနဲ့တွဲဖက်လောက်ကင်ကြဖို့အတွက်ကြတော့လေခိုင်းနွားတွေကရှားပါးကုန်ပါပြီမြန်မာနိုင်ငံမှာနှီးပညာကိုမသုံးတာစိုက်ပျိုးနှီးစနစ်တွေခင်းနှောင်ကြတာသဘာဝဘေးအန္တရာယ်ခဏခဏကြုံတွေ့ကြရတာတွေကြောင့်အခုဆိုရင်စပါးအထွက်ဟာတော်တော်ကိုရော့ကျလာတယ်လို့ပြည်ပကိုစကွဲတင်ပို့ရတဲ့အဆင့်အထိကိုရော့ကျသွားပါတယ်နေရအနှံ့ပြည်တွင်းစစ်ဖြစ်ပွားနေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေလည်းပျက်စီးနေပြီးအခုဆိုရင် ARD တိုင်းတစ်ခုလောက်ပဲစပားစိုက်ပျိုးရေးကိုလုပ်နိုင်တဲ့အနေအထားမှာရှိပါတော့တယ်ပြည်ကလေးလာတွေကမန္တလေးတိုင်းတောင်ဘက်ကနေပဲခူးတိုင်းအရှိချမ်းတလျှောက်လုံးကရင်ပြည်နယ်ကဒေသတချို့နဲ့ကရင်ဤဒေသတွေမှာရေကြီးလို့စိုက်ပျိုးကင်းတွေပျက်စီးုံနေတာမကရေကျသွားတော့လေအဲ့ဒီစိုက်ပျိုးကင်းတွေမှာမြေသားတူကြီးတွေပို့ကုန်တဲ့အတွက်အခုချိန်ထိဖယ်ရှားရှင်းလင်းလို့မရသေးပါဘူးအဲ့ဒီလိုအခြေအနေတွေကြောင့်တောင်သူလယ်သမားအတော်များများဟာမိမိပိုင်လေယာစိုက်ပျိုးမြေတွေကိုစွန့်ခွာသွားကြပြီးရေကြီးရာမျက်နှာရာကိုမိသားစုလိုက်ထွက်ခွာကုန်ကြပါတယ်ခင်ဗျာ
ကိုခမောင်ဆုံးမစီစဉ်တက်ဆက်တဲ့မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြပေးပါအောင်မယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာအထောက်အထားမဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေကိုအကာအကွယ်ပေးမဲ့ဥပဒေတရားပြဋ္ဌာန်းလိုက်ပါတယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလာမယ့်ဇန်နဝါရီလသူသမ္မတတာဝန်စတင်ထမ်းဆောင်တဲ့အခါအထောက်အထားမဲ့ရွှေ့ပြောင်းဝင်ရောက်သူအများအပြားကိုနေရရင်းနိုင်ငံတွေပြန်ပို့မယ်ဆိုပြီးပြောဆိုထားတာပါအခုပြဋ္ဌာန်းလိုက်တဲ့ဥပဒေအရပြည်ထောင်စုအာဏာပိုင်အနေနဲ့အထောက်အထားမဲ့တွေကိုမူလနိုင်ငံတွေစီပြန်ပို့ရမှာဝင်ရောက်မတားဆီးနိုင်ပေမဲ့လော့စ်အန်ဂျလိစ်အာဏာပိုင်တွေကတတ်နိုင်သလောက်အထောက်အထားမဲ့တွေကိုအကာအကွယ်ပေးသွားမှာဖြစ်ပါတယ်။အန်ဂျလီနာဘက်ဒါဆာရီယန်ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြမှာပါခင်ဗျာ
Claudia Ventura ဟာ Los Angeles မှာနှစ်ပေါင်း20လောက်နေထိုင်လာခဲ့တာဖြစ်ပြီးခုအခါမိသားစုအလုံးအကန့်အတီးကြားနဲ့ဖြစ်နေပါပြီ။ဒါပေမဲ့လည်း American ပြည်ထောင်စုမှာတရားဝင်နေထိုင်ခွင့်အထောက်အထားတော့မရှိပါဘူး။ Ventura ဟာ LA မှာနေထိုင်တဲ့အထောက်အထားမဲ့ရွှေ့ပြောင်းဝင်ရောက်သူ8သိန်းလောက်ထဲကတဦးပါ။ခုအခါရွေးကောက်ခံသမ္မတ Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကြောင့်တခြားဘဝတူတွေနီးတူစိုးရိမ်နေပါတယ်။
အခုဆိုရင်လမ်းပေါ်မှာလူတွေတောင်တိတ်ပြီးတော့မတွေ့ရတော့ပါဘူးလူတိတ်နေသွားပါပြီလူတွေကပြန်ပို့ခံရမှာကိုကြောက်ကြတယ်လို့ထင်ပါတယ
်ထောက်ထားမဲ့တွေဘေးကင်းစွာခိုးလုံနေထိုင်နိုင်တဲ့ Los Angeles မြို့မှာဒေသခံရဲတွေအာဏာပိုင်တွေအနေနဲ့ရာဇဝတ်မှုကျူးလွန်သူတွေကလွဲလို့လူတွေရဲ့နေထိုင်ခွင့်ထောက်ထားနဲ့ပတ်သက်ပြီးတော့ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကိုအသိပေးတာမျိုးလုပ်ဆရာမလိုဘူးဆိုတဲ့ဥပဒေကို November 19ရက်နေ့မှာပြဋ္ဌာန်းလိုက်ပါတယ
် City ordinance like thisSends a very strong message.
LA မှာနေထိုင်တဲ့လူမှုအတိုင်းအတိုင်းဘေးကင်းလုံခြုံဖို့အတွက်သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကိုအသုံးပြုမှာဖြစ်သလိုပြည်နယ်ရဲ့လုပ်ငန်းလည်ပတ်မှုအဆင်ပြေချောမွေ့ရေးနဲ့လူမှုအတိုင်းအတိုင်းကြားထိတ်လန့်တုံ့လောက်ဖွဲ့ရာဖမ်းဆီးရာတွေမလုပ်ဖို့အခုလိုဥပဒေပြဋ္ဌာန်းလိုက်ပြီး Los Angeles နဲ့တနိုင်ငံလုံးကိုအသိပေးလိုက်တာပ
ါ။ဒါပေမဲ့လည်းအခုလိုပြဋ္ဌာန်းလိုက်တဲ့ဥပဒေနဲ့ပတ်သက်လို့အားလုံးကသဘောတူတာတော့မဟုတ်ပါဘူး။ LA မှာနေထိုင်တဲ့ Trump ထောက်ခံသူ38ရာခိုင်နှုန်းက LA ကိုအထောက်ထားမဲ့တွေဘေးကင်းစွာခိုးလုံနေထိုင်နိုင်တဲ့မြို့မဖြစ်စေချင်ပါဘူး။
I think it's a disgrace.
ဒီလိုတွေမဖြစ်တင်ပါဘူး။ကျမတို့မှာတခြားဖြည့်ရှင်းစရာပြဿနာတွေရှိနေပါတယ်။ American ကသာပထမလို့ပြောတဲ့အခါမှာတခြားသူတွေအတွက်လိုက်ကြည့်ပေးနေစရာမလိုဘူးလို့ဆိုလိုတာတော့မဟုတ်ပါဘူး။ကိုယ့်ပြဿနာကိုအရင်ဆုံးရှင်းဖို့ပါပဲ
။ Linda Hanna ရဲ့မိဘတွေက Mexico ကနေအထောက်ထားမဲ့ဝင်ရောက်လာသူတွေပါ။အဲ့ဒီလိုဝင်ရောက်လာသူတွေကိုနေရရင်းနိုင်ငံတွေပြန်ပို့တင်တယ်လို့သူကပြောပါတယ်။တကယ်တော့ LA မှာ1989ခုနှစ်ကစလို့လူတွေရဲ့နေထိုင်မှုအထောက်အထားနဲ့ပတ်သက်ပြီးရဲဒါမှမဟုတ်လူဝင်မှုကြီးကြပ်ရေးအရာရှိတွေအနေနဲ့မေးမြန်းခွင့်မရှိပါဘူး LA မှာအစ်စ်ပြဋ္ဌာန်းလိုက်တဲ့ဥပဒေအရနေရရင်းနိုင်ငံတွေကိုပြန်ပို့တာကိုတားဆီးလို့မရပေမဲ့ပြည်ထောင်စုအာဏာပိုင်တွေကအထောက်အထားမဲ့တွေကိုဖမ်းဆီးပြန်ပို့တဲ့အခါမှာဒေသအာဏာပိုင်တွေအနေနဲ့အကူအညီပေးစရာမလိုပါဘူး
လမ်းပေါ်မှာတွေ့တဲ့လူတွေကိုအထောက်အထားပြခိုင်းနေတာထက်သူတို့ကအကြီးအကျယ်လိုက်ရှာပြီးတော့ဖမ်းပါလိမ့်မယ်အထောက်အထားမဲ့နေထိုင်တဲ့သူတွေအလုတ်လုတ်တဲ့ဆက်ယုံတွေစိုက်ပျိုးရေးခြံတွေမှာဝင်ရောက်စီးနှင်းရှာဖွေပြီးတော့ဖမ်းပါပါ
အထောက်အထားမဲ့တွေကိုသူတို့နေရရင်နိုင်ငံတွေကိုပြန်ပို့တာထက်ပိုကောင်းတဲ့နီးလန်းတွေရှိတယ်လို့တချို့ကပြောပါတယ်
We have to insist လူအများအပြားကိုတရားဝင်နေထိုင်ခွင့်ပေးလိုက်တာမျိုးလုပ်လို့ရပါတယ် ရွှေပြောင်းဝင်ရောက်သူတွေကိုဒီနိုင်ငံမှာပို့ပြီးအဆင်ပြေပြေဆက်ဆံဖို့လိုပါတယ်
။2025ခုနှစ်ဇန်နဝါရီ20မှာသမရအဖြစ်ကျန်းသစ္စာကျင်းပပြီးနောက်နိုင်ငံမှာအရေးပေါ်အခြေအနေကြီးညာပြီးအမေရိကန်စစ်တပ်ကိုတုံးကအထောက်အထားမဲ့တွေကိုအလုံးအင်းနဲ့ပြန်ပို့သွားမယ်လို့ထရမ့်ကအခိုင်အမာပြောဆိုထားပါတယ်။ရွှေပြောင်းချစ်ချသူတွေအရေးဆောင်ရွက်သူတွေကတော့တရားရုံးမှာအမှုရင်ဆိုင်မယ်ဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့အပတ်စဉ်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရပါပါခင်ဗျာ။ခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုတင်ပြပါအောင်မယ်။ UK ကလက်ဂိုလန်ကစားကွင်းကြီးထဲမှာအေယာမခရစ်စမတ်တစ်ပင်ကြီးအပါအဝင်လက်ဂိုတုံးနေတဲ့ပွဲတော်အတွက်ပုံဖော်အလှပြင်ဆင်ထားပါတယ်။ဘလောက်လက်ရမြောက်ဖန်တီးထားတယ်လဲဆိုတာမဆုမြတ်မွန်တဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားကြည့်ကြအောင်ပါခင်ဗျာ။
အဲ့တော့ရေမန်းအစားဆုံးလက်ဆောင်တွေထဲမှာအတုံးလေးတွေနဲ့အယုတ်ပုံစံမျိုးစုံပုံဖော်နိုင်တဲ့ Lego နဲ့ Duplo set တွေအများအားပါပါတယ်။ကလေးတွေအတွက်ရောလူကြီးတွေအတွက်ပါအသက်အရွယ်အလိုက်ရောင်စုံအတုံးအကြီးအသေးမျိုးစုံကိုဆက်ပြီးတော့လိုချင်တဲ့ပုံဖန်တီးနိုင်ကြတာပါ။ Lego တုံးတွေအတုံးအရွယ်နည်းနည်းပိုကြီးတဲ့ Duplo တုံးတွေသုံးပြီးတော့အေယာမအယုတ်ကြီးတွေလှုပ်ထားတဲ့ Lego Land ကစားကွင်းတွေကလည်းကလေးရောလူကြီးပါခြိုက်ကြတဲ့ကစားကွင်းတွေဖြစ်ပါတယ်။UK နိုင်ငံဝင်းစာမြို့မှာရှိတဲ့ Legoland ကစားကွင်းနဲ့အပန်းဖြေနေရမှာတော့ Christmas ပွဲတော်ကာလပို့ပြီးတော့မှထူးခြားနေအောင်လို့အေယာမ Christmas တစ်ပင်ကြီးအပါအဝင်ပွဲတော်နဲ့ဆိုင်တဲ့အယုတ်တွေကိုပုံဖော်ပြင်ဆင်ထားပါတယ်။နိုင်ပေါင်း 3,000 နီးပါးကျောင်းအတုံးတွေဆက်ပြီး33ပေအမြင့်ရှိတဲ့ Christmas တစ်ပင်ကြီးကိုလုပ်ခဲ့ရတယ်လို့ Lego ရုပ်တွေလောက်တာကျွမ်းကျင်တဲ့သူကပြောပြပါတယ်။
It's 33 foot tall and it comprises of 364,000 pieces.
ဒီတစ်ပင်အမြင့်က33ပေရှိပါတယ်။Lego နဲ့ Duplo အတုံးပေါင်း 36,400 နဲ့လုပ်ထားတာဖြစ်ပါတယ
်။အတိအကျဆိုရင်တော့ Lego နဲ့ Duplo အတုံးပေါင်း 36,480 ခုသုံးပြီးတော့အေယာမတစ်ပင်ကြီးကိုလုပ်ထားတာဖြစ်ပါတယ်။ Christmas တစ်ပင်ထိပ်မှာတတ်ထားတဲ့ကျဲကြီးတစ်ခုရဲ့ဖြစ်အောင်လုပ်ဖို့ရေအတုံးပေါင်း 9,250 ခုသုံးခဲ့ရပါတယ်။ Lego အယုတ်တွေဆက်ဖူးသူတိုင်းအယုတ်တရုတ်ပေါ်လာဖို့ဘာနဲ့ဘာဆက်ရမယ်ဆိုတဲ့အညွှန်းမဖြစ်မနေလိုတာကိုသိကြမှာပါ။အခုလောက်ရွယ်စားကြီးတဲ့ Lego ရုပ်ဖြစ်လာဖို့ကတော့အသေးအချာစီစဉ်ပြင်ဆင်ဖို့မဖြစ်မနေလိုအပ်ပါတယ်တဲ့
So to build a lot of our models in the park and particularly this tree behind me here
ကျွန်တော်တောင်းမှမြင်နေရတဲ့တစ်ပင်ကြီးအပါအဝင်ဒီကစားကွင်းကြီးထဲမှာတွေ့ရတဲ့ရုပ်တွေကိုပုံဖော်ဆက်တာကအိမ်မှာ Lego တုံးတွေနဲ့ဆက်ပြီးပုံဖော်ရတာနဲ့တိတ်တော့မတူပါဘူးအိမ်မှာကပေါ်လာတဲ့စိတ်ကူးပေါ်မူတည်ပြီးဘလို့ပုံစံမျိုးပေါ်အောင်လုပ်မလဲဆိုတာကိုစဉ်းစားပြီးဖန်တီးကြတာပါဒါပေမဲ့အခုလောက်ကြီးမားတဲ့ Lego ရုပ်တွေဖန်တီးဖို့ကြတော့ကြိုတင်ပြင်ဆင်မှုတွေများကြီးလုပ်ရပါတယ်။ဒီဇိုင်းပုံဖော်ရတဲ့အတုံးတွေရေရှည်တစ်ခုနဲ့တစ်ခုပုံမပြတ်ဆက်နေအောင်အသေးချာစဉ်းစားပြီးပုံဖော်ရတာဖြစ်ပါတယ
်။လန်ဒန်မြို့တော်ကနေတနအိကျော်လောက်ရထားနဲ့သွားရင်ရောက်တဲ့ဝင်းစာမြို့က Lego လမ်းကစားကွင်းနဲ့အပန်းဖြေနေရာဟာ Christmas ကာလမိသားစုတွေအလဲများတဲ့နေရာတစ်ခုဖြစ်ပါတယ်။ရောက်လာတဲ့မိသားစုတွေအနေနဲ့ Christmas အငွေအသက်တွေအပြည့်အဝရနိုင်အောင်လို့ကစားကွင်းကြီးထဲမှာLego ရုပ်တွေကိုပြင်ဆင်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ
်. We have trees everywhere. We have beautiful lights. We have
Christmas တစ်ပင်တွေနေရာအနှံ့မှာရှိတယ်။အလှဆင်ထားတဲ့မီးအောင်စုံတွေရှိတယ်။ Lego တုံးတွေနဲ့ပုံဖော်ထားတဲ့အယုတ်ကြီးတွေလည်းရှိတယ်။ Lego နဲ့လုပ်ထားတဲ့ Christmas တစ်ပင်ကြီးရှိပါတယ်။ Christmas ဖိုးဖိုးကြီးကိုလည်းဒီကိုလာလေကြတဲ့သူတွေတွေ့ကြမှာပါ။အဆိုအကတွေနဲ့ကစားကွင်းကြီးထဲမှာလှည့်လည်သွားလာနေတာကိုတွေ့မြင်ကြရမှာဖြစ်ပါတယ်။အဝစီယာတွေအပြည့်နဲ့ဖြစ်နေမှာသိကြပါတယ်။
Christmas လို့ပြောလိုက်ရင်နှင်းဖွေးဖွေးနဲ့မီးရောင်စုံအလှဆင်ထားတဲ့မြင်ကွင်းတွေကအရင်ဆုံးခေါင်းထဲရောက်လာမှာပါနှင်းတွေကိုအလုံးကလေးတွေလှုပ်ပြီးတယောက်နဲ့တယောက်ပြစ်ပေါက်ကြတဲ့အလေအထားလေးရှိတာမို့နှင်းလုံးတွေပြစ်ပေါက်နေတဲ့ Christmas ဘိုးဘိုးကြီးပုံစံမျိုးလဲပုံဖော်လုပ်ထားပါတယ်ဝင်းစာမျိုးက Legoland အပန်းဖြေကစားကွင်းရဲ့လက်ကောက်အဖြစ်သတ်မှတ်ထားတဲ့အစိမ်းရောင်ငကားရုပ်ကြီးကိုလဲ Christmas ပွဲတော်ကာလအဖြစ်အစဉ်မျိုးဖြစ်အောင်လို့အလှဆင်ထားပါတယ်လူကြီးလူငယ်သဘောကျတဲ့ Lego တုံးလက်ဆောင်တွေလိုမျိုးပုံစံဖော်ထားသလိုကစားကွင်းကြီးတစ်ခုလုံးကိုလည်းမိသားစုဝင်အားလုံးအတွက်စိတ်ဝင်စားစရာဖြစ်အောင်လို့အသေးအချာစဉ်းစားလုပ်ထားတယ်လို့ကစားကွင်းတာဝန်ရှိသူက AP သတင်းဌာနကိုပြောပြပါတယ်
။ Oh, I think that it just for children and adults, Lego is definitely on their list.
ကလေးတွေရောလူကြီးတွေပါလိုချင်ကြတဲ့လက်ဆောင်စည်းရုံးတွေမှာ Lego ကမပါမဖြစ်ပါတယ်လို့ထင်ပါတယ်။ Christmas ကာလဟာကလေးတွေနဲ့လူကြီးတွေအထူးထူးကစားနိုင်ကြတဲ့ကြည်နူးစရာကာလပါ။ဒါကြောင့်လေဒီကိုလာလေကြတဲ့မိသားစုဝင်တွေအားလုံးစိတ်ချနှူးကြတဲ့အထွေအကြုံမျိုးရသွားစေချင်ပါတယ်။ကလေးတွေအတွက်ပဲလူကြီးတွေအတွက်ပဲဆိုပြီးတော့တသက်စီခွဲခြားထားတာမျိုးမဖြစ်စေချင်ပါဘူး။
လက်ကိုလန်းကစားခွင့်ကြီးတဲ့မှာလက်ကိုအတုံးလေးတွေနဲ့အရာမအယုတ်ကြီးတွေဖြစ်အောင်ပုံဖော်ဆက်ဖို့ကလက်ဝင်တယ်လို့စိတ်ရှိဖို့လည်းလိုပါတယ်။ဒီကအယုတ်တွေကိုအဓိကပုံဖော်လုပ်ထားသူကတော့လက်ကိုအယုတ်ဆက်တာကိုငငယ်ကလေးတဲ့ကဝါသနာပါနှစ်သက်ခဲ့တဲ့အပြင်ခရစ်စမတ်အချိန်ဆိုရင်အယုတ်တွေပိုဆက်ဖြစ်တယ်လို့ပြောပြပါတယ်။
There is a child I was actually really into Lego and I used that to build the things that I wanted for Christmas generally.
ကျွန်တော်ငငယ်က Lego ရုပ်တွေဆက်ရတာကိုတိတ်ကြိုက်ပါတယ် Christmas အချိန်ဆိုကျွန်တော်လိုချင်တဲ့လက်ဆောင်တွေကို Lego ရုံးတွေဆက်ပြီးပုံဖော်လေးရှိပါတယ်ပြောရမယ်ဆိုရင် Lego ရုပ်တွေဆက်နေတာနဲ့ပဲအချိန်တွေကုန်ခဲ့တာပါအသက်ကြီးလာတော့ကျွန်တော်ဝါသနာပါတာကိုဒီမှာအလုပ်တစ်ခုလို့လုပ်နေတာမို့ကံလဲကောင်းပျော်စရာလဲကောင်းပါတယ
် Britain တောင်ဝင်းမိသားစုတွေနေထိုင်ကြတဲ့ Windsor Castle နန်းတော်ကြီးကိုလှမ်းမြင်နိုင်တဲ့နေရာမှာရှိတဲ့လေကိုလဲကစားခွင့်ကြီးတဲ့မှာအခုလိုမျိုးခရစ်မတ်အပြင်အဆင်တွေကို2025 January လ4ရက်နေ့အထိလှုပ်ထားမှာဖြစ်ပါတယ်။ခရစ်မတ်ကာလမှာမိသားစုတွေထူးထူးခြားခြားအမှတ်တရဖြစ်ချင်တယ်ဆိုရင်တော့ဝင်းဆာမြို့ကလေကိုလဲကစားခွင့်ကြီးစီမှာညအိတ်တဲခိုပြီးတော့လဲလဲပတ်နိုင်ကြပါရဲ့ရှင်။ကျွန်မဆင်မြတ်မောင်ပ
ါ။မဆင်မြတ်မောင်စီစဉ်တင်ဆက်တဲ့အပတ်စဉ်ကဘာတလွားခီးတော့အစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။တော်ရရှိတို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ
် VOA American တန်ရဲ့ VOA မြန်မာနံနက်ခင်းရုပ်သံတဲ့ Radio ထုတ်လွှင့်မှုအစီအစဉ်ကို Digital Line တွေကအပြင် Line to Radio နဲ့လည်းဖန်ယူနိုင်ပါတယ်မနက်6နာရီမှစတင်တဲ့ Radio အစီအစဉ်မှာပထမပိုင်းနာယူဝက်မနက်6နာရီကနေ6နာရီခွဲအထိထုတ်လွှင့်မှုတွေကို
ယောက်ျားတက်တာမိန်းမတက်တာနဲ့ထုတ်လဲစောစောအစီအစဉ်နဲ့
Kilohertz 11865ไลโนมีเตอร์32กิโลเฮิร์ตซ์6753ญาเนี่ยไลโนมีเตอร์40กิโลเฮิร์ตซ์9533ญาတို့ကနေဖန်ယူနာဆင်နိုင်ပါတယ်မနေ့6နာရီကနေ9နာရီအထိတနာရီလုံးစာအစီအစဉ်ကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းအင်တာနက်ဝက်ဘ်ဆိုက်လိပ်စာ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုစော်မှုကျော်ကတလဲပြောပြပေးဦးမှာပ
ါတောင်ကိုရီးယားနိုင်ငံမှာသမ္မတယွန်ဆုကယိုကမြောက်ကိုရီးယားလိုလားတဲ့အတိုက်အခံတွေကလွတ်တော်ကိုချိန်ထုတ်ထားပြီးနိုင်ငံတော်ကိုစန့်ကျင်နှောက်ယှက်တဲ့လုပ်ရည်တွေလုပ်နေတဲ့အတွက်ဆိုကဒီကနေ့အင်္ဂါနေ့မှာပဲတိုင်းပြည်ကိုအရေးပေါ်စေအုပ်ချုပ်ရေးကြေညာလိုက်ပါတယ်။သမ္မတယွန်ဆွေယိုကတိုင်းပြည်ကိုရုပ်မြင်သံကြားကနေမိန့်ခွန်းပြောကြားရမှာမြောက်ကိုရီးယားလိုလားတဲ့အင်အားစုတွေကိုရှင်းလင်းဖယ်ရှားဖို့နဲ့ဖွဲ့စည်းပုံစီမင်းအရာပြဋ္ဌာန်းထားတဲ့ဒီမိုကရေစီအခွင့်အရေးတွေကိုကာဝယ်ဖို့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းကစပြီးလူထုထောက်ခံမှုကြဆင်းလာတဲ့သမ္မတယွန်ဆွေယိုဟာအတိုက်အခံတွေထိန်းချုပ်ထားတဲ့လွတ်တော်မှာသူ2022ခုနှစ်အာဏာရလာကတည်းကသူ့ရဲ့အစီအစဉ်တွေတင်သွင်းမှုအောင်မြင်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။အမေရိကန်သံတမန်လုပ်ငန်း UST ကုမ္ပဏီကိုဂျပန် Nippon Steel ကုမ္ပဏီကဝယ်ယူမဲ့အစီအစဉ်ကိုတားမြစ်သွားမယ်လို့အရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တချိန်ကအလွန်အောင်မြင်ခဲ့တဲ့အမေရိကန်သံတမန်လုပ်ငန်းကိုနိုင်ငံခြားကုမ္ပဏီတစ်ခုကဝယ်ယူတာကိုသူ့အနေနဲ့စန့်ကျင်တယ်လို့ထရန့်ကဒူဘိုင်း True လူမှုကွန်ရက်မှာမနေ့ကရေးသားပြောဆိုခဲ့ပါတယ်။ဒီအစီအစဉ်ကိုသမ္မတဘိုင်ဒန်ကလည်းစန့်ကျင်ထားပါတယ်။အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တဲ့စံချိန်တင်ဖန်စီမိခဲ့တဲ့မြန်မာနိုင်ငံဘက်ကစိတ်ကြွစေတဲဆောင်လာသူတွေဟာရေလမ်းကြောင်းအတွက် Starlink ဂျိုဒူဆက်သွယ်ရေးကိုအသုံးပြုခဲ့တာကြောင့်အသေးစိတ်အချက်အလက်တွေကိုသိရဖို့အိန္ဒိယအာဏာပိုင်တွေကြိုးပမ်းနေပါတယ် Starlink ဆက်သွယ်ရေးဆက်ကိုဘယ်သူကဘယ်အချိန်မှာဝယ်ယူခဲ့တယ်စတဲ့အချက်အလက်မျိုးတွေအပြင်ဖုံးအသုံးပြုခဲ့တဲ့မှတ်တမ်းတွေကိုလည်း Elon Musk ရဲ့Starlink ကုမ္ပဏီထံကနေရောက်နိုင်မှုစီစဉ်နေတယ်လို့ဒီအမှုကိစ္စကိုတာဝန်ယူဆောင်ရွက်နေတဲ့အိန္ဒိယရဲအရာရှိကပြောဆိုပါရတယ်။ Israel စစ်ပွဲပြီးဆုံးချိန်မှာ Gaza ကမ်းမြောင်ဒေသကိုအုပ်ချုပ်မဲ့အစီအစဉ်ကို Fatah နဲ့ Hamas နှစ်ဖွဲ့စလုံးကသဘောတူညီကြဖို့နှိစက်နေပြီလို့ Palestine အစိုးရကပြောဆိုပါရခင်ဗျာ
။ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုစော်မိုးကျော်ကတင်ပြပေးခဲ့တာပါခင်ဗျာ။အင်္ဂါနေ့ညအတွက်အစီအစဉ်ထုတ်လုပ်မှုတွေမကြခင်ပြီးဆုံးတော့မှာပါ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မခင်လေးဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Junbei Hamza တို့ဖြစ်ကြပါတယ်ခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါ VOA American တိုင်းရဲ့အင်္ဂါနေ့ညအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြရတာပါ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိမှန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you.